Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဂျွန်မရှိရဲ့တင်ပြလာတဲ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ဖြောက်သွင်းပေးနေပါပြီ။ကျွန်မဆုမြတ်မောင်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှာရဲဖမ်းဆီးထားခြင်းအတွင်တေဆုံးခဲ့သူ George Floyd ရဲ့ရုပ်အလောင်းကိုစုမွေးရ Texas ပြည်နယ် Houston မြို့မှာဒီကနေ့အများပြည်သူလာရောက်ကြည့်ရှုနှုတ်ဆက်နိုင်ကြမှာဖြစ်ပါတယ်။နောက်ဆုံးအတုပအခမ်းအနားကိုတပ်ဖက်မှပြုလုပ်ပြီးရင်တော့ရုပ်အလောင်းကိုမြှုပ်နှံမှာပါတမနာရွေးကောက်ပွဲကြရင်ဒီမိုကရက်တစ်ပါတီတမနာလောင်းအဖြစ်အရွေးခံမဲ့ဒုတမနာဟောင်းဂျိုးဘိုင်ဒန်ဟာဟျူစတန်မြို့ကိုဒီကနေ့သွားရောက်ပြီးဆိုင်ရစ်သူမိသားစုတွေနဲ့တွေ့ဆုံကနောက်ဖက်အတုပအခမ်းအနားမှာပြသဖို့သူ့ရဲ့နှုတ်ဆက်စကားဗီဒီယိုကိုပေးမယ်လို့ဂျိုးဘိုင်ဒန်ရဲ့လက်ထောက်တယောက်ကပြောပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်ကလူမဲ George Floyd ရဲ့လက်ပင်ပေါ်လူပြူရဲတယောက်က10မိနစ်ကြာကြာတပ်ဖိထားခဲ့ပြီးတဲ့နောက်တေဆုံးခဲ့ရတဲ့အပေါ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေ American တဝန်တင်းကုန်လေးကလည်းဆက်ရှိခဲ့ပါတယ်ဆန္ဒပြပွဲတွေကြောင့် Washington မြို့တော်လုံခြုံရေးအတွက်သမ္မတ Donald Trump ခေါ်ယူခဲ့တဲ့ပြည်ရင်းလုံခြုံရေးအရာတောက်ခွဲတွေကိုစတင်ရုပ်သိမ်းဖို့သမ္မတကတင်းကုန်လေးတွေကအမိန့်ပေးခဲ့ပါတယ်အခုရပိုင်းဆန္ဒပြပွဲတွေအတွင်အာဏာပိုင်တွေနဲ့ဆန္ဒပြသူတွေကြားထိတိုက်တွေးဆမှုတွေအနည်းချင်းသာရှိတော့ချိန်မှာတခြားပြည်နယ်တွေကနေလည်းလုံခြုံရေးအရာတပ်ဖွဲ့တွေပြန်လည်ရုပ်သိမ်းနေကြပါတယ်။ George Floyd တေဆုံးခဲ့ရတဲ့ Minnesota ပြည်နယ် Minneapolis မြို့မှာတော့ရဲတပ်ဖွဲ့ကိုဖျက်သိမ်းဖို့မြို့ကောင်စီဝင်အများစုကသဘောတူခဲ့ကြပါတယ်။ Los Angeles မြို့တော်ကတော့ရဲတပ်ဖွဲ့အသုံးစိတ်ကိုဖျက်တောက်ပြီးအများပြည်သူအတွက်တခြားစီစဉ်တွေမှာအသုံးပြုသွားမယ်လို့တနင်္ဂနွေနေ့တုန်းကကတိပြုခဲ့ပါတယ်။နယူးယောက်မြို့တော်ဝန်ကလည်းပမာဏပေါ်မပြပေမဲ့ရဲတပ်ဖွဲ့အသုံးစိတ်တချို့ကိုလူငယ်နဲ့လူမှုရေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေမှာလွှဲပြောင်းအသုံးပြုဖို့စီစဉ်နေတယ်လို့တနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်American မှာရဲလက်ချက်နဲ့ George Floyd တေဆုံးခဲ့ရတဲ့ဆန့်ကျင်ဆန္ဒပြပွဲတွေကမ္ဘာနိုင်ငံတော်တော်များများမှလည်းဒီနေ့ကနေ့တုန်းကပြုလုပ်ခဲ့ကြပါတယ်။ဥရောပမြို့ကြီးတွေမှာလုပ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းသူတို့နိုင်ငံတွေထဲမှာရှိနေတဲ့လူမျိုးအသားအရောင်ခွဲခြားဆက်ဆံမှုတွေကိုဆန့်ကျင်ကြောင်းထုတ်ဖော်ပြောခဲ့ကြပါတယ်။အီတလီနိုင်ငံရောမမြို့တော်ကပြည်သူ့ရင်ပြင်မှာပြုလုပ်ခဲ့တဲ့ဆန္ဒပြပွဲကအတန်းတွေဖြစ်ပါတယ်။ခွဲခြားဆက်ဆံမှုဆန့်ကျင်တဲ့ဒီဆန္ဒပြပွဲကိုထောင်ထဲချီတဲ့သူတွေတက်ရောက်ခဲ့ကြပါတယ်။ဆန္ဒပြသူတွေဟာလက်သီးစုပ်လက်မြောက်ဒူးထောက်ပြီးတော့လူပြူရဲအရာရှိ George Floyd ရဲ့လက်ပင်ပေါ်ဒူးနဲ့တက်ဖြစ်ထားခဲ့တဲ့အချိန်အတိုင်း10မိနစ်ကြာကြာငြိမ်သက်ခဲ့ကြပါတယ်။ Britain နိုင်ငံလန်ဒန်မြို့တော်မှာလည်း American တန်ယုံရှိမှအပါအဝင်လက်ပေါ်ထွက်ပြီးတောင်းနဲ့ချီတဲ့သူတွေဆန္ဒပြခဲ့ကြပါတယ်။ဒန်မတ်နိုင်ငံကိုပင်ဟေဂန်မြို့တော်ကအမေရိကန်တပ်ရုံးရှိမှလည်းလူတထောင်ကျော်စုဝေးဆန္ဒပြခဲ့ပါတယ်။အလားတူဖြင့်တဲ့ Belgium, Germany, Spain, Hungary စတဲ့နိုင်ငံတွေအပြင် Australia နိုင်ငံမှာလည်းနိုင်ငံတွေမှာရှိနေတဲ့ခွဲခြားမှုတွေကိုဆန္ဒပြပွဲတွေအတွင်းမှာမိမောင်းထိုးပြခဲ့ကြပါတယ်။ Korea K-pop အဖွဲ့တစ်ခုဖြစ်တဲ့ BTS က Black Lives Matter အလှူရှာမှုအဖွဲ့ကို American Dollar တသန်းလှူဒါန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှရဲတပ်ဖွဲ့အတွင်းစီကံထိန်သိမ်းရေးနဲ့လုံထုံးလုံနေရအလုံးကိုပြင်ဆင်ပြောင်းလဲမဲ့အဆိုပြုချက်ကိုဒီမိုကရက်အမတ်တွေတင်ပြဖို့ပြင်ဆင်နေပါတယ်။ AP သတင်းဌာနကရရှိတဲ့ Justice in Policing Act ဥပဒေမူကြမ်းထဲမှာရဲတွေကိုဥပဒေအရအကာအကွယ်ပေးထားတာကိုကန့်တတ်ဖို့နိုင်ငံထဲမှာရဲတပ်ဖွဲ့ရဲ့အလွန်အကျွံအင်အားတုံးတဲ့ဖြစ်ရပ်တွေကိုစည်းရင်းပြုစုဖို့အသက်မရှူနိုင်အောင်နောက်ကနေလက်ရင်းကိုညှစ်တဲ့လုပ်ရက်ကိုတားမြစ်ဖို့စတဲ့အချက်တွေပါဝင်တယ်လို့AP သတင်းမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်း20နီးပါးဖြစ်နေတဲ့စစ်ပွဲတွေအဆုံးသတ်ရေးရှိရတဲ့ငြိမ်းချမ်းရေးသဘောတူညီမှုအကောင့်ထဲပေါ်တဲ့အပေါ်တုံ့တက်ဖို့အတွက်အမေရိကန်အစိုးရကိုယ်စားလှယ်နဲ့တာလီဘန်ကောင်ဆောင်တွေတွေ့ဆုံခဲ့ကြပါတယ်။ကတားနိုင်ငံဒိုဟာမြို့မှာတနင်္ဂနွေနေ့ကတွေ့ဆုံပွဲအတွင်အမေရိကန်ကိုယ်စားလှယ်ဆောင်းမီခါလီဇတ်နဲ့အတူအာဖဂန်ကအမေရိကန်တပ်များဆိုင်ရာတပ်မှုကြီးဗိုလ်ချုပ်ကြီးစကော့မီလာလည်းတက်ရောက်တယ်လို့တာလီဘန်အဖွဲ့ပြောခွင့်ရသူကပြောပါတယ်။အကျဉ်းသားတွေအများဆုံးပြန်လွှတ်ပေးရင်းနဲ့အာဖဂန်နိုင်ငံရေးမှအရေးပါတဲ့အခွဲတွေကြားစတင်ညှိနှိုင်းရေးကိစ္စတွေကိုတစ်ဖက်လုံးဆွေးနွေးခဲ့ကြတယ်လို့သူကပြောပါတယ်။တာလီဘန်အကြီးအကဲရဲ့နိုင်ငံရေးဆိုင်ရာဒုတိယလက်ထောက်ကတာလီဘန်ရဲ့ဘက်ကတက်ရောက်ခဲ့ပါတယ်။
ယူရီအမေရိကန်တက်ညဘက်မြန်မာသားအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိ ဆိုင်းတိုမီတာ19ကီလိုဟတ်1353တုံညာဆိုင်းတိုမီတာ25ကီလိုဟတ်1180တုံညာဆိုင်းတိုမီတာ32ကီလိုဟတ်9335နဲ့ပထမနာရီဘက်မှာဆိုင်းလိုက်မီတာ190ကီလိုဟတ်1505တို့ကနေပါထုတ်လင်းပေးပါမယ
်။မင်္ဂလာပါရှင်ကျမများတစ်ဆင့်အားမှာဒီနေ့ကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီးရင်တွင်ရာဒီကမ္ဘာလုံးတိုင်းတန်တဲ့ COVID-19 ကူးစက်ခံထားရသူ9သန်းကျော်ရှိနေပြီးသေဆုံးသူ4,300နီးပါးရှိနေပြီဖြစ်ပါတယ်။ COVID-19 ကြောင့်သေဆုံးသူဦးရေအများဆုံးဟာ American ပြီးရင် Britain, Brazil နဲ့ Italy နိုင်ငံတွေဖြစ်ပါတယ်။ American တလွားလူမျိုးရေးခွဲခြားမှုဆန္ဒပြပွဲတွေမှာသတင်းတစ်ပတ်ကျော်ကြာလူစုလူဝေးနဲ့ပါဝင်ခဲ့သူတွေကို COVID-19 စစ်ဆေးမှုတွေလုပ်ဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။ဒီကနေ့နယူးယောက်မြို့မှာပထမအဆင့်အနေနဲ့ဆောက်လုပ်ရေးလုပ်ငန်းဆက်ယုံနဲ့လက်လီလက်ကားအယောင်ဝယ်တွေကိုပြန်ဖွင့်သွားမှာဖြစ်တဲ့အတွက်လူပေါင်း၄သိန်းလောက်အလုပ်ပြန်ဝင်နိုင်တယ်လို့ခန့်မှန်းထားပါတယ်။စတိုးဆိုင်တွေကိုတော့ပစ္စည်းမှယူပြီးလာရောက်ယူတဲ့စနစ်နဲ့ပဲဖွင့်လှစ်ပေးဖို့စီစဉ်ထားပြီးစားတောက်ဆိုင်တွေကိုတော့ဒီတလာလုံးဆက်ပြီးတော့ပိတ်ထားမှာပါ။ Florida ပြည်နယ်မှာတော့ဒီကနေ့တနင်္ဂနွေနေ့တည့်ရက်ထဲမှာယောဂကူးစက်သူ1180ရှိတဲ့အတွက်ကူးစက်သူ1000ထက်မှရှိတာ9ရက်ဆက်တိုက်ရှိနေပြီလို့ပြည်နယ်ကျန်းမာရေးဌာနကပြောပါတယ်။ယောဂကူးစက်မှုတန်ကိုအဆိုးဆုံးခံရတဲ့ဥရောပနိုင်ငံတွေမှာတော့အသွားအလာကန့်သတ်ထားတာတွေကိုတဖြည်းဖြည်းပြန်ပြီးဖွင့်ပေးနေပြီဖြစ်ပါတယ်ရှင်။နယူးဇီလန်နိုင်ငံမှာ COVID-19 ရောဂါကင်းရှင်းသွားပြီလို့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒရာဒင်နာဒီကနေ့တနင်္လာနေ့ကြေညာခဲ့ပါတယ်
။ In New Zealand has done something remarkable in our fight to beat COVID-19. We united in unprecedented ways to crush the virus.
COVID-19 တိုက်ခိုက်ရေးမှာနယူးဇီလန်အနေနဲ့အောင်မြင်မှုတစ်ခုရအောင်လှုပ်ဆောင်နိုင်ခဲ့ပါပြီ။ဒီဗိုင်းရပ်စ်ကိုချေမှုန်းမှုအလုံးတစည်းတစ်လုံးနဲ့ညီညီညွတ်ညွတ်လှုပ်ဆောင်ခဲ့ကြတာပါ။ဒီကရောဂါကြောင့်သေဆုံးသွားခဲ့ရသူတွေကိုလည်းအသိမှတ်ပြုပါတယ်။ကျမတို့အလုံးလက်တွဲဆောင်ရွက်ခဲ့ကြသလိုတတ်နိုင်သမျှဖြေမှပေးခဲ့ကြပါတယ်လို့ပြောသွားတာပါ။COVID-19 နဲ့ဆေးရုံတည်ကူတာမှုခံယူနေတဲ့နောက်ဆုံးလူနာကိုဆေးရုံဆင်ခွင်ပြုလိုက်ပြီးကူးစက်မှုအသစ်ထပ်မတွေ့ကြောင်းကျန်းမာရေးဌာနညွှန်ကြားမှုချုပ် Ashley Bloomfield ကညညာချက်ထုတ်ပြန်မိမှကြားခင်ပါပဲဝန်ကြီးချုပ်ကအခုလိုကြေညာလိုက်တာပါ February လနောက်မင်းကစပြီးတော့ယောဂကူးစက်မှုဖြစ်ပွားခဲ့တဲ့ New Zealand မှာအထူးကျေးလူနာတင်မရှိတာ18ရက်ဆက်တိုက်ရှိပြီလို့ညွှန်ကြားမှုချုပ် Bloomfield ကပြောပါတယ်ဒါပေမဲ့လည်းဆက်ပြီးတော့သတင်းနဲ့နေထိုင်ကြဖို့လိုအပ်ကြောင်းကိုလည်းသူကပြောပါတယ်မတ်လတွေကစပြီးတော့နိုင်ငံတွင်အသွားအလာထိန်းချုပ်ကန့်သတ်ထားတာတွေကိုအဆင့်၄ဆင့်ခွဲဖြေလျှော့ပေးသွားမယ်လို့ကျန်းမာရေးဌာနကရတဲ့စီးရင်တွေကိုအခြေခံပြီးတော့ဝန်ကြီးချုပ်အာဒနာပြောတာပါဒါပေမဲ့နေဆက်ကိုတော့ဆက်ပြီးတော့ပိတ်ထားမယ်လို့ပြောပါတယ်နယူးဇီလန်မှာယောဂကူးစက်မှုစတွေ့တဲ့အချိန်တွေကစပြီးတော့အရေးပါတဲ့လုပ်ငန်းတွေကလွဲလို့ကျန်စီးပွားရေးလုပ်ငန်းတွေအလုံးကိုပိတ်ထားခဲ့ပါတယ်ဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပြည်ရင်းထီးသွားလာခွင့်ကိုမေလကစပြီးတော့ဖွင့်ပေးခဲ့တယ်လို့ဈေးဆိုင်တွေစားတောက်ဆိုင်တွေရုပ်ရှင်ရုံနဲ့ကျောင်းတွေကိုတဖြည်းဖြည်းပြန်ပြီးတော့ဖွင့်ပေးခဲ့တာပါ။လူဦးရေ9000လောက်ရှိတဲ့နယူးဇီလန်မှာ COVID-19 ကူးစက်သူ1154ယောက်ရှိပြီးတော့22ယောက်သေဆုံးခဲ့ပါတယ်ရှင်။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံရသူဒီကနေ့တယောက်ထပ်ပြီးတော့အတည်ပြုခဲ့တဲ့အတွက်ရောဂါကူးစက်ခံရသူစုစုပေါင်း243ယောက်ရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီကနေ့တက်ခွဲနမူနာ698ခုကိုစစ်ဆေးခဲ့တာမှာ COVID-19 ရောဂါပိုးကူးစက်ခံထားရသူအတည်ပြုလူနာသစ်တယောက်ထပ်ပြီးတော့တွေ့ခဲ့တာဖြစ်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့မနေ့ရှင်းလိုက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့တွေ့ရှိတဲ့အသက်35နှစ်အရွယ်အမျိုးသားကအီတလီနိုင်ငံကပြန်လာသူဖြစ်ပြီးတော့အသွားလာစောင့်ကြည့်ကန့်သတ်ထားသူဖြစ်ပါတယ်။တက်ခွဲတည်ပြုလူနာတွေရဲ့နှစ်ကြိမ်ဆက်တိုက်ပိုးမတွေ့ဘဲနဲ့ရောဂါပိုးကင်းစင်သူ156ယောက်ရှိပြီးအဲ့ဒီက136ယောက်ကိုဆေးရုံဆင်ခွင်ပေးလိုက်ပြီးတက်မှတ်ထားတဲ့နေရာတွေမှာအသွားအလာကန့်သတ်စောင့်ကြည့်ရပြီးဆက်လုပ်နေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာအခုအချိန်ထိကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ရှင်။လောင်နိုင်ငံမြောက်ပိုင်းမှာတည်ဆောက်တဲ့မဲခေါင်မြေရေကာတာစီမံကိန်းအတွက်ညီတိုင်းဆွေးနွေးပွဲကိုစတင်မယ်လို့မဲခေါင်မြေကော်မရှင်ကပြီးခဲ့တဲ့လကကြေညာပြီးတဲ့နောက်မှာမဲခေါင်မြေထိန်းသိမ်းရေးလှုပ်ရှားနေသူထိုင်းပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေအကြားစိုးရိမ်ပူပန်မှုတွေထွက်ပေါ်ခဲ့ပါတယ်။ဆန္ဒပြမြေအားဖြင့်စစ်ဆေးရုံတွေတည်ဆောက်မဲ့အဲ့ဒီရေကာတာဟာလာအိုနိုင်ငံရဲ့စက်ထမမြန်ရေကာတာဖြစ်ပြီးတော့ American Dollar 1 billion ကုန်ကျမှာဖြစ်တယ်လို့လာအိုနိုင်ငံမှာနိုဝင်ဘာလအတွင်းကလုပ်ငန်းစတင်ခဲ့တဲ့ Zara Buri ရေကာတာရဲ့နှစ်ယောက်ပိုင်းမှာနောက်ထပ်တည်ဆောက်မဲ့ရေကာတာတစ်ခုလည်းဖြစ်ပါတယ်။အစုပြုထားတဲ့ရေကာတာစီမံကိန်းအသစ်ဟာမလို့အပဲကြီးမားလူမီအန်ဒီရဲ့ရှိတာကြောင့်ပက်ဖြတ်တယ်လို့ Save the Mekong အဖွဲ့ကဆွမ်းလာအစိုးပိုင်းကပြောပါတယ်။ ။ဒီရေကာတာအသစ်ဟာလည်းဇာရာပူရီရေကာတာလိုပဲထိုင်းနိုင်ငံကိုလျှက်စစ်တင်ပို့ဖို့ဆောက်လုပ်မှဖြစ်လို့လျှက်စစ်ထုတ်လုပ်မှုတွေဟာလိုအပ်တာထက်ပိုနေပြီလို့လည်းလေ့လာသူတွေကပြောတာပါ။ပြီးခဲ့တဲ့နှစ်နှောင်းပိုင်းမှာမဲခေါင်းမြေအောက်ပိုင်းမှာရေမြင့်နှပြင်စံချိန်တင်နှိမ့်ချခဲ့ရဟာထိုင်းနိုင်ငံရဲ့နှစ်40အတွင်းဆိုးဝါးဆုံးမိုးကောင်တွေနှစ်နဲ့လည်းတိုက်ဆိုင်သွားခဲ့ရကြောင်းမဲခေါင်းမြေပေါ်မိကိုနေရတဲ့ထိုင်းလေသမားတွေပေါ်မှာအတော်လေးထိခိုက်ခဲ့ပါတယ်။တရုတ်နိုင်ငံကမဲခေါင်းမြေကော်မရှင်နဲ့မပါဝင်မိနေတရုတ်နိုင်ငံအတွင်းမဲခေါင်းမြေညမှာတိစောက်ထားတဲ့ရေကာတာက၁၁ခုရှိပါတယ်။အဲ့ဒီရေကာတာတွေကြောင့်မဲခေါင်းမြေရေနေပါသွားရတယ်လို့1992ခုနှစ်ကနေ2019ခုနှစ်အတွင်းစီးဆင်းခဲ့တဲ့မြေရေပမာဏကိုလေ့လာတန်းတားခဲ့တဲ့ Eyes on Earth အဖွဲ့ရဲ့စီးရင်ခန်းစာမှာဖော်ပြထားပါတယ်ရှင်။တော်ရရှင်များရှင်တင်းနယ်လာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ဖတ်ဆင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။အမေရိကန်ပြည်အောင်စုမှရဲတပ်ဖွဲ့ကဖမ်းဆီးထားချိန်လူမဲမျိုးသားတဦးတေဆုံးခဲ့တဲ့ပေါ်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်နေတာအခုဆိုရင်တော့သတင်းနှစ်ပတ်လောက်ရှိလာနေပါပြီ။ဆန္ဒပြပွဲရဲ့နောက်ဆုံးအခြေအနေနဲ့တာဝန်ရှိသူတွေရဲ့တုံ့ပြန်မှုရှေ့လာလာတွေနဲ့ပတ်သက်လို့အနီးကဆောင်ကြည့်နေတဲ့ VOA အစည်းအဝေးအဒီတာဦးကျော်စံသားကိုဆက်သွယ်နေနေကြည့်ပါမယ်။
ဟုတ်ကဲ့ပါရှင်ခုကတော့မိတ်ဆက်ပြည်တော်စုတဝန်းလုံးမှာဆန္ဒပြပွဲတွေကသတင်းမပတ်လောက်ရှိလာပြီးတော့တော်တော်လေးအချိန်ကောင်းနေတာကိုတွေ့ရပါတယ်ပြီးရတဲ့စနေတနင်္ဂနွေတုန်းကဆိုလို့ရှိရင်တော့ဒီမျိုးတော်ဝါရှင်တန် DC အပါအဝင်မျိုးကြီးတော်တော်များများမှအကြီးအကျယ်ဆန္ဒပြခဲ့ကြပါတယ်အဲ့တော့ဆရာကလည်းဒီမိတ်ဆက်တဝန်းဆန္ဒပြပွဲတွေအထူးလင်းလာပြီးတော့စောင့်ကြည့်နေတာဆိုတော့ဒီဆန္ဒပြပွဲတွေအထူးကြက်တွေဘာတွေရှိလာလဲကြောပြပေးပါဦးဆက်တော့
ဒီလိုမှလည်းပဲညင်းညင်းငန်းပဲဆန္ဒပြရတာတွေ့ရပါတယ်အခုဖြစ်ခဲ့တာကဝါရှင်တန်ပြည်နယ်ကဆီယက်တယ်မြို့မှာဆန္ဒပြမယ့်လူအုပ်ထဲကိုလူတဲကကားမောင်းဝင်လာပြီးတော့ဒီတဲကိုတနက်နေ့ဖြစ်ခဲ့ပါတယ်။အဲဒီလူဖမ်းထားတယ်လို့ရဲတွေကပြောတယ်အစည်းအဝေးတော့ဘာမှပြောတာတွေ့ရပါဘူး။နောက်ထူးခြားမှုကတော့အမေရိကန်ဒီမြို့တော်ဝါရှင်တန် DC ရဲ့ဆန္ဒပြပွဲမှာမနေ့ကညနေပိုင်းကဆက်လက်တော့အမတ်ဆန္ဒတာမစ်ရော်မနီကိုရိုင်းပါဝင်ဆင်လာတာတွေ့ရပါတယ်။ဒါဟာဒီပုဂ္ဂိုလ်တူတဲ့နေစီရင်လူဟာတော်လည်းချမ်းကိုဝေဖန်နေတဲ့လူဆိုတော့တိတ်မထူးကြတော့လည်းပဲသူက Republican Party ကအစီအဝါကြီးမားတဲ့အစီအကတမနာလောင်းဖြစ်တော့မှသူတို့ပါတီကိုစားပြီးပြီးတော့ရွေးချယ်ခြင်းခံခဲ့ရတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်ဒီလို Republican Party ရဲ့အစီအဝါကြီးမားတဲ့အထက်သို့တော့အမတ်တယောက်ပါဝင်ဆင်နွှဲလာတဲ့ဆိုတာသူရဲ့အဖြစ်တွေ့ရတယ်လို့ပြောမှာဖြစ်ပါတယ်ရှင်မေ
ဟုတ်ကဲ့အဲ့တော့ဆန္ဒပြတဲ့လူတွေကလည်းသူတို့လူလားတောင်းဆိုချက်တွေဆန္ဒပြပေါ်နေကြတယ်ဆိုတော့သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကရောဘယ်လိုမျိုးတုံ့ပြန်တာရှိပါလဲဆရာကျောင်
းအဓိကကတော့ရဲတပ်ဖွဲ့ပြည်ပြင်းနဲ့ပတ်သက်ပြီးတော့တုံ့ပြန်မှုတွေအများကြီးဖြစ်လာပါတယ်။ဟုတ်တော့လူမဲအမှန်များအဖွဲ့ဆောင်ဆောင်ဖြစ်တဲ့တယ်ရန်ဘတ်စကရဲတပ်ဖွဲ့လူပုံလူကြီးပြည်ပြင်းရေးဥပဒေကြောင့်ဟုတ်တော့မှအဆိုတင်စင်းနေပြီးတော့မနေ့ကသတင်းစာရှင်းလင်းပွဲတွေအများကြီးပြောခဲ့ပါတယ်။သတင်းသမားတွေကိုအများကြီးရှင်းပြခဲ့ပါတယ်။အဲဒီထက်မှအများကြီးလူငင်းဝပြည်သားမှုကိုချင်းချင်းရဲ့အခါမှာရဲရဲလှုပ်ဆောင်မှုဟာအလွန်အကျွံဖြစ်ခဲ့ရင်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ကျွန်းလို့ရှိစေရမယ် accountability ရှိစေရမယ်ဆိုတာပါဝင်မယ်လက်ထင်ကိုကြည့်ပြီးတော့မခံရဘူးဘာညာအဲ့ဒီဟာတွေပါဝင်ပါလိမ့်မယ်ဒါအပြင်အခြားအချက်တွေလည်းအများကြီးပါဝင်တယ်လို့သူပြောထားပါတယ်ဒါဟုတ်ဘို့အစီအမြင့်ဆုံးပြည်ထောင်စုအလို့တော်မှာလုံမဲ့ကိစ္စပါဟိုအောက်ခြေအမြင့်ဆုံးဖြစ်တဲ့မြို့တော်ကောင်စီအစ်မလည်းစပြီးလှုပ်လာတာမြေကထူးထူးခြားခြားပြေးရပါတယ်ကင်းစားဖြစ်ခဲ့တဲ့မင်းညာပိုလစ်မြို့မှာမြို့တော်ဝင်ကောင်စီဝင်ဆက်သုံးဦးစီရနဲ့ကိုဦးကသူတို့ဒီငါးချက်ရဖို့မြေအလူကြီးတွေမှာထုတ်ပြန်ခဲ့ပါတယ်အဲ့ဒါကိုသူကဘယ်လိုနာမည်ပေးထားလဲဆိုတော့ dismantling the police ဆိုပြီးတော့ရဲတပ်ဖွဲ့ချက်တင်ရေးလို့ပြောထားပါတယ်သူတို့ဆိုတဲ့တော့ကမြတ်ပြည်သူလုံခြုံရေးပုံစံတစ်ချက်ကိုဖန်တီးတယ်ဒီရဲတပ်ဖွဲ့ဟာမြတ်ပြည်သူလုံခြုံရေးကိုအမခံမပေးနိုင်တော့ဘူးပေါ်ဆောင်မင်းကြီးမရှိတော့ဘူးဒါကြောင့်အများကြီးလုံခြုံရေးပုံစံတွေတစ်ခုလုပ်မယ်ဆိုပြီးတော့ပြောထားပါတယ်။အစိမ့်ကိုပြောမှားတော့လေအကြံဉာဏ်လေးရတာကတော့ဖြစ်နိုင်တာကတော့ဒီရဲတပ်ဖွဲ့ကိုပြင်းတဲ့ budget ကိုရဲတပ်ဖွဲ့ကချမှတ်ပြီးတော့ဘယ်နဲ့public service ပေါ့အများကြီးဝန်ဆောင်မှုလုပ်ငန်းတွေအနေနဲ့လုံခြုံမှုကိုထိန်းသိမ်းရဲဆိုတော့လေဝန်ဆောင်မှုကိုထိန်းသိမ်းရဲလုပ်ငန်းဖြစ်တယ်ဆိုတော့အဲ့ဒီဌာနအုပ်ကိုဆက်ပြီးလိုက်နေတဲ့ budget ကိုဆိုတော့အဲ့ဒီဌာနရဲ့အစီအစဉ်နဲ့အများကြီးလူတွေအောင်ဘယ်လိုလုပ်ရမလဲဆိုတာကိုဒီဒါဟာပထမအဆုံးသတင်းချန်နယ်ရဲ့ channel ဖြစ်ပါရဲ့တော့ပြည်ပြည်ကသို့တော်လည်းပဲဒီကိစ္စအသေးစိတ်ဆက်လက်ဆွေးနွေးသွားမယ်ဒီကြားဖြစ်တယ်တော့ချိုးပြောထားပါရခင်ဗျာအဲ့ဒီကြားကိုအဲ့ဒီကမြို့တော်ဝန်ကတော့သဘောမတူသေးဘူးသို့တော်လည်းမြို့တော်ဝန်ဟာလည်းပဲ လူခွင့်ရေးစနစ်ကြောက်ဖြစ်ပါတယ်သူကတော့လုံပြီးကိုင်းနေပတ်သက်ပြီးတော့သမထတာလာဖြစ်ပါတယ်ဆက်လက်ပြီးတော့ဆွေးနွေးကြမယ်ဘလားလားပြောရဲဆိုတော့ဒါအဓိကအချင်းအခက်အောက်ရတဲ့ဖက်ပြည်ရင်းသူအကျဉ်းကြီးလုပ်ပါတယ်လို့မှတ်မှုဟုတ်ပါဘူးမဆုံးဟု
တ်ကဲ့ပါကြောက်ကြတယ်မှာကျေးဇူးများရှင်ပါတယ်ရှင
်ဟုတ်ကဲ့ဒီဒီမိုင်းခင်ဗျာ
COVID-19 ရောဂါဖြစ်ပွားစဲကာလမှာဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကနေရခိုင်ပြည်နယ်မောင်သောမြို့နယ်ဘက်ကိုဆရာမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့သူတွေကြောင့်ဒေသခံတွေစိုးရိမ်နေရတဲ့အခြေအနေအကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါ COVID-19 နေရောင်နေမြေဖြစ်သတ်မှတ်ခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇန်ခရိုင်တွင်းကရွန်ဂျာဒုက္ခသည်တို့ဆရာမဝင်ပေါက်ကနေတဆင့်မောင်သောခရိုင်ဘက်ကိုဆရာမဝင်ပြန်လည်ဝင်ရောက်မှုတွေရှိနေလို့ရောဂါဖြစ်ပွားမှာဒေသခံတွေစိုးရိမ်နေကြတာပါ။ဂျွန်လ9ရက်နေ့တုန်းကဘင်္ဂလားနယ်စပ်ကနေတဆင့်ဘူရီတောင်မြို့နယ်ထဲကိုတရားမဝင်ဝင်ရလာသူရှိဦးတွေ့ရှိရပြီးသူတို့တွေကိုတိသခွဲဆေးစစ်ဆေးနေတယ်လို့ဘူရီတောင်မြို့နယ်အုပ်ချုပ်ရေးမှူးဦးရွှေလှအောင်က VOA ကိုပြောပါတယ်
။ရောင်ရောင်လာတာရှိတယ်။လူကြီးက6ယောက်ကလေးကတစ်နှစ်နှစ်နှစ်ကနှစ်ယောက်အလုံး6ယောက်ကျွန်တော်တို့အနေနဲ့ကတော့မောင်တော်နယ်ပဲထိတတ်နေတယ်ဟုတ်။အခုဟိုလည်း facility quarantine ကိုလောက်ထားတယ်ဟုတ်ကဲ့ဒီကောင်နဲ့စစ်တရားထားမယ်စစ်တရားထားပြီးရင်တို့အရင်ရှိပါတယ်တို့အရင်ကတပတ်ထားပြီးတာနဲ့ကျွန်တော်တို့ကဝင်လာတဲ့လူကိုအလုံးလုံးနဲ့နေရက်ကိုပြန်ပို့ပေးရမယ်အဝင်ပြရမှာပေါ့ဗျာအဝင်ပြပြီးမှပို့နေရပြန်လာမယ်နေရက်လက်ခံရေးစခန်းကိုပြန်ပို့ပေးရမယ်ကျွန်တော်တို့က
ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကနေဆက်ကနေတစင်းဒုက္ခသည်4ဦးဆက်မှဝင်ရောက်လာတယ်လို့ဧပြီလကပိုင်းကလည်းလှဖိုးကောင်စခန်းကတစင်းဝင်ရောက်လာသူတွေ9ယောက်တည်းကသူဦးယောဂပိုးတွေ့ရှိရတာကြောင့်ဆိုရင်နေရတယ်လို့မောင်သောမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးမောင်အောင်ကပြောပါတယ်
။တောနေရင်းနဲ့ကိုဝင်ဝင်လာတယ်။နောက်ဆက်၄ယောက်ဝင်လာတယ်။မရနေတော့ဝင်လာ။ကဲအဲ့လိုမလုပ်ဘူး။ဘာမှ၄ယောက်တော့သူ့ရဲ့နေဝင်လာ။သူ့ရဲ့နေကဝင်ပြီးတော့သူ့ရဲ့အိမ်မှာကိုရှိရမှာသူတညာအိတ်တွေ။တညာအိတ်ပြီးတာနဲ့အဲ့ဒီစုံစစ်တရနဲ့ရှာဖို့ကောင်ရောက်တယ်။လာဖို့ကောင်ရောက်တယ်ဆိုတော့အဲ့ဒီရွာကကိုဆွေးရေးမှုတွေကနော်တိရတော်ကနေတတင်းပြေးလို့ရောက်တာ။အဲ့တို့ငါရဲ့ဘူးသူတို့တစ်ခါလာမပေးလို့ရှိရင်အကုန်လုံးကိုလေးဖြစ်တော့မှာပဲအခုအဲ့ဒီတိတိတိုက်ရော်လေ30နှစ်ရောက်ကိုကျွန်တော်ကော်တိတ်လောက်တာလေတာဖို့ဟာအဲ့ဒီကိုဗစ် -19 နဲ့ပတ်သက်ပြီးသွင်းကြရတော့အတိုင်းခံလင်ပါပဲအဲ့လိုနေဆက်ကိုမထိရှုံနိုင်လို့အဲ့လိုပုံစံမျိုးတွေဖြစ်ပြီးနေတာ
မောင်တော်မြင့်နဲ့ကပကောင်ကြေးရွာအုပ်ချုပ်ရေးမှူးဦးမောင်ဆန်းကလည်းဒီလိုတရားမဝင်ဝေရောက်မှုတွေရှိနေလို့စိုးရိမ်နေရတယ်လို့လည်းဆိုပါတယ
်သူတို့ဒီအမြဲတမ်းနေရာကိုနေရာလောက်ရှိနေတော့တရားစားနေဥစားကမျိုးဒီလိုအိမ်မှာတော့တော်ရည်အများကြီးလို့တော့တော့ပြင်းနေပါအများကြီးကြီးကနေပါလေဘောအဲ့ဒါကို
နေချာဆောက်တက်တွေကိုအာစာဖွဲ့နဲ့ရခိုင်လက်နက်ကန်အေးဖွဲ့တို့ကတရက်ပိုင်းတွင်တိုက်ခိုက်မှုတွေရှိနေလို့နေဆက်လုံခြုံရေးမှာစိုးရိမ်စရာရှိနေတယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။မောင်တော့ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကတော့မြန်မာအာဏာပိုင်တွေနေနဲ့နေဆက်လုံခြုံရေးကိုတတ်နိုင်တဲ့လောက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်
။ဒါကတော့တာပြီးနေတာပဲဒီ။ဖောက်နေတော့လုံထားတာဘောဧရိယာကြီးအခြေကြီးပဲလေ။
မောင်တော်တိရနဲ့နိုင်မြေတစ်ခုတိတာခြားထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇန်ခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းထဲမှာကိုရိုနာဗိုင်းရပ်ကူးစက်ခံရသူဒုက္ခသည်30ကျော်ရှိနေပြီးတော်တော်များများကိုတီးခြားခွဲစောင့်ကြည့်မှုတွေလုပ်ခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ဒေသတွင်းသတင်းတွေမှာဖော်ပြပါတယ်။ဒါကြောင့်မို့လဲရိုဟင်ဂျာစခန်းတွေရှိတဲ့ခရိုင်ကိုအနေအယောင်ပြတ်သတ်မှတ်ပြီးအသွမ်းလာဝင်ထွက်တွေတင်းကျပ်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအခုဆွန်လ10ရက်နေ့ထိဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုရိုနာဗိုင်းရပ်ဓာတ်ခွဲနမူနာစံတာတွေ့ရှိသူ9000နီးပါးရှိသွားပြီးသေဆုံးသူတွေကလည်း900ကျော်သွားပါပြီ။ဒီလိုရောဂါကူးစက်မှုမြင့်မားလာလို့ဒုက္ခသည်စခန်းကလူတွေမြန်မာနိုင်ငံဘက်ကိုတရားမဝင်ဝင်ရောက်လာတာဖြစ်တယ်လို့လဲဒေသခံတွေကဆိုပါတယ်။ရခိုင်ပြည်နယ်မှာ2019ခုနှစ်သုံးကအစိုးရတိုက်ရနေပြည်ချင်းလေးရေးစစ်စင်ရေးတွင်ဒေသခံရိုဟင်ဂျာမွတ်စလင်တိုင်းငံအင်းနီချင်းဘင်္ဂလားဒေ့ရှ်ထဲထွက်ပြေးသွားခဲ့ကြပါတယ်မြန်မာအစိုးရဘက်ကရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပေမဲ့လို့ဒီဒုက္ခသည်တွေကိုစစ်စစ်လက်ခံသွားမယ်လို့ကတိပေးထားပါတယ်လက်ရှိ COVID-19 ရောဂါဖြစ်ပွားနေတဲ့အခြေအနေကြောင့်ပြန်လည်ကြိုဆိုရေးစခန်းတွေကိုတော့ပိတ်ပင်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာဘိုင်းအတွက်သတင်းပေးပို့ထားပါတယ်
ကိုဗစ်ကာလအတွင်းပြည်ရင်းကဆက်ယုံလုပ်သားတွေတရားဥပဒေနဲ့အလုပ်ထုတ်ခံရပြီးအချင်းကျအလုပ်သမားကောင်းဆောင်တွေအတွက်အစိုးရတာဝန်ရှိသူတွေရဲ့ကြားဝင်ဖြေရှင်းပေးမှုဟာအားနည်းချက်ရှိနေတယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကဝေဖန်ပြောဆိုထားတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကျွန်မဆုစုပါတစ်ကမ္ဘာလုံးအတိုင်းအတာနဲ့စီးပွားရေးကျဆင်းနေချိန်မြန်မာပြည်ရင်းမှာလည်းအကြောင်းမျိုးမျိုးကြောင့်အလုပ်လက်မဲ့ဖြစ်သွားတဲ့လုပ်သားဥယေဟာတင်ကနန်တွေပါရှိနေပြီလို့အလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်အေယာဝတီတိုင်းဟွာပိုတိုင်းအထက်ကျုပ်ဆက်ယုံမှာအလုသမားအခွင့်အရေးချိုးဖောက်မှုတွေရှိနေလို့ဒါရီနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရစီတိုက်ကြားဖို့ပြင်ဆင်နေပါတယ်။ဒါဟာပြီးခဲ့တဲ့မေလလယ်လောက်ကဆက်ယုံလုသား100ကျော်ကိုဥပဒေမဲ့အလုလျှော့ချမှုရဲ့နောက်ဆက်တွဲအခြေအနေကြောင့်လို့သိရပါတယ်။ ကိုဗစ်ကာလမှာကုန်ရမ်းပြတ်ပြီးအမှားအော်ရာမရလို့စက်ရုံပိတ်ဒုသားလျှော့ချတဲ့အပေါ်ဥရီနဲ့အညီဆောင်ရွက်ရမှာဖြစ်ပြီးအလို့ရှင်မကအဲ့ဒီလိုမလုပ်ခဲ့ရင်သက်ဆိုင်ရာဌာနတွေကထိန်းချုပ်ပေးရမှာဖြစ်တယ်လို့အလို့သမားအချင်းချင်းရိုင်းပင်းကူညီရေးအဖွဲ့တာဝန်ရှိသူဒေါခခခက VOE ကိုပြောပါတယ်
အခုကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်နေတဲ့အလုပ်ရှင်အလုပ်သမားပြဿနာတွေလုပ်ငန်းခွင်ထဲမှာမတည်ငြိမ်မှုတွေအကုန်လုံးကဒီစည်းကြဌာနတွေပေါ်ရလို့ဆိုတာအမှန်တန်ပေါ်လွင်နေပြီးတော့ဒီလိုအောက်ခြေအတန်းတွေကတိုင်ကြားမှုအဆင့်ပေါ်တော့ဒီသမရတို့ဒီနိုင်ငံတော်ကြီးတိုင်ပင်ခံတို့ပြည်အောင်စုဝင်ကြီးတို့စီကိုတိုင်ကြားကြတွေရောက်လာပြီဆိုလို့ရှိရင်လည်းချက်ချင်းကိုအရှင်ယူတင်တယ်။ဘာကြီးလွဲမှားနေလဲဆိုတဲ့ဟာကိုစနစ်တကျဖြေရှင်းတင်တယ်ရှင်။အဲ့လိုမှမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့နိုင်ငံမှာဒီအလုပ်ရှင်အလုပ်သမားပြဿနာလုံငန်းခွင့်မတည်ငြိမ်မှုဟာအများကြီးရှိနေပါပဲ
။တစ်ဆက်တည်းမှာပဲအကြောင်းပြချက်မရှိအလုပ်ထုတ်ခံရတဲ့လူသား100ကျော်နဲ့ထောင်ချနေတဲ့တပိတ်မောက်အလုပ်သမားတွေအတွက်တရားမျှတမှုရရှိဖို့ IMO နဲ့ NLD ထံသွားရောက်အကူအညီတောင်းခံခဲ့ကြပါတယ်။ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂဗဟိုကော်မတီနဲ့စက်ရုံလူသားတွေအခုလိုတောင်းဆိုခဲ့ကြတာ၃ဘက်ကျော်ကြတဲ့အထိထူးခြားမှုမရှိတာကြောင့်မနေ့ပြန်ဆွန်လာ၉ရက်နေ့မှာရန်ကုန်တိုင်းဝန်ကြီးချုပ်ထံအကူအညီတောင်းခံသွားမယ်လို့သိရပါတယ်။အလုပ်သမားအရေးဖြည့်ရှင်းပေးတာမရှိတဲ့အပြင်တိုင်ကြားထားတဲ့အပေါ်ပွင့်လင်းမြင်သာမှုမရှိတဲ့အလုပ်သမားဝန်ကြီးဌာနကတော့အယုံကြည်မရှိတာကြောင့်အခုလိုတိုင်းဆိုရထံဒိုက်ရိုက်ကူညီတောင်းခံလာလို့ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂဗဟိုကော်မတီကလက်သက်ထားစေကပြောပါတယ်
ဒီလိုမျိုးပြဿနာရတကယ်တော့ကျွန်တော်ဒီယောဂအကြောင်းပြုပြီးတော့လည်းမဖြစ်သင့်ဘူး။ယောဂမဟုတ်မှန်းနဲ့လည်းတာမန်ချင်းနေမှာဖြစ်သင့်တဲ့အကြောင်းရပေါ့။တကယ်အလုပ်ရှင်တွေကဒီလိုမျိုးလုပ်ခဲ့တယ်ဆိုရင်တော့မင်းဟိုတောင်းဝင်ရှိနေတဲ့အစိုးရရင်တောင်းဝင်ရှိနေတဲ့အလုပ်မလုပ်ပြီးဌာနရဒါလည်းပြည့်ပြည့်မမနဲ့ဟိုဒီဖြည့်ချင်းပေးတင်တာပေါ့နော်။ဒါမျိုးမှဒီလိုအချိန်တွေမျိုးမှာပြည့်ပြည့်မမနဲ့လည်းဖြည့်ချင်းမပေးဘူး။ဖြည့်ချင်းပေးတဲ့နေရာတွေမှာလည်းတမန်တမတ်မကြောက်ဘူးဆိုတော့ပေါ့ဒါလက်ရှိဆိုးရအောင်အလုပ်မဝင်ပြီးဌာနရအောင်အလုပ်မရရွေးချက်ရှိရှိနဲ့
2011အလုပ်သမားအဖွဲ့အစည်းဥပဒေအခန်းခုနှစ်မှာအလုပ်သမားအဖွဲ့အစည်းတွေကအလုပ်သမားတွေအကျိုးအတွက်အကူအညီတောင်းလာရင်အလုပ်ရှင်ကတက်နိုင်သလောက်အကူအညီပေးရမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့အလုပ်သမားအခွင့်အရေးနဲ့နာဆုံးရှုံးနေတာဟာတရားဥပဒေစိုးမိုးမှုရှိတာနဲ့ကြီးကြပ်ကူကဲမှုအားနေတာကြောင့်လို့တရားလွှတ်တော်ရှင်နေဦးထေကပြောပါတယ်။
မြန်မာနိုင်ငံမှာအလုပ်သမားတွေရဲ့အခွင့်အရေးကိုပြည်ထဲအစိုးရအဆက်ဆက်ကကာဝယ်စောင့်ရှောက်မှုအလွန်အားနည်းပါတယ်။အလုပ်ရှင်တွေကလည်းလိုက်နာမှုအားနည်းတယ်။အဲ့ဒီအခြေအနေမှာအလုပ်သမားအခွင့်အရေးတွေဆုံးရှုံးနေတာဖြစ်ပါတယ်။ဒီဘက်ကအလုပ်သမားအခွင့်အရေးဆုံးရှုံးနေတာဆိုတာလည်းလူ့အခွင့်အရေးဆုံးရှုံးတာ။အဲ့ကြောင့်လို့အဲ့ဒါကိုကျွန်တော်တို့ကအကာအကွယ်ပေးဖို့လိုပါတယ်
။အလုပ်သမားတွေအတွက်တရားမျှတမှုဘဝလုံခြုံမှုအာမခံချက်မရှိရင်တိုင်းပြည်အေဂျင့်တင်ရင်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ဟာလက်တွေမှာဖြစ်မလာနိုင်ဘူးလို့လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့စွန်လ6ရက်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အခုနှစ်မေလတရနေ့မှာခြောက်တဲ့ကမ္ဘာအလုပ်သမားနေတဝန်လွှာမှာတော့နိုင်ငံတိုးတက်ဖို့အလုပ်ရှင်အလုပ်သမားဟန်ချင်ညီပူပေါင်းကြဖို့ကိုနိုင်ငံတော်တမန်တော်ကတိုက်တွန်းထားပါတယ်။ကျွန်မဆူဆူပါရန်ကုန်ကနေသတင်းပေးပို့ထားတာပါ
။ရန်ကုန်တိုင်းဝန်ကြီးချုပ်ကိုဆက်ဆဲပစ်တင်တဲ့အဆိုကိုရန်ကုန်တိုင်းလွှတ်တော်မှာတင်ပြတာနဲ့ပတ်သက်လို့ဒီဟာကနိုင်ငံရေးအရဘယ်လောက်ထိတက်ရောက်မှုရှိနိုင်မလဲဆိုတဲ့လွှတ်တော်ကိုယ်စားလှယ်ရဲ့အမြင်ကိုပြောပြပေးပါမယ်။ကျွန်မအိမ်တနာထွန်းပါရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုအယုံကြည်မရှိကြောင်းဆဆွဲပစ်တင်တဲ့အဆိုကိုတိုင်းလွှတ်တော်ကိုယ်စားလှယ်30ကျော်ကလက်မှတ်ရေးထိုးပြီးရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌကိုဇွန်လ5ရက်လွှတ်တော်အရေးပေါ်အစည်းအဝေးရဲ့နောက်ဆုံးနေ့ကတင်ပြခဲ့ကြတာပါဒီအဆိုကိုလွှတ်တော်မှာတင်သွင်းထားပေမဲ့လက်ရှိအဆိုရရဲ့တက်တန်းကုန်ခနီးနေပြီဖြစ်တာကြောင့်တိတ်ပြီးတော့အကျိုးသက်ရောက်မှုထူးထူးခြားခြားရှိလာမှာမဟုတ်ဘူးလို့ရန်ကုန်တိုင်းဗိုလ်တထောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မေဆိုးကတုံ့ပြန်ပါတယ်
ကတော့သူကစားတက်ကလေးကတော့အလုပ်ကတော့လုပ်နေတာပေါ့နော်လုပ်တယ်ဆိုပေမဲ့လည်းတကယ်ပေါ့ပြည်သူလူထုအတွက်ကောင်းတဲ့ဟာတွေလည်းလုပ်တာလည်းရှိရပေါ့နော်ဒါပေမဲ့အကြီးကြီးကတော့ဖြစ်နိုင်တာမလုပ်သိမလုပ်နိုင်သေးတာတွေလည်းပါတာပေါ့နော်အဲ့ဒီပုံမှန်ဝေဖန်မှုတွေကတော့အများကြီးမြင့်တက်တာပေါ့နိုင်ငံကတိုင်းဆိုလည်းဒါပေမဲ့ဒီမှာဆိုလို့ရှိရင်ဒါအရင်တော့မြို့တော်ကုစုစီဝိုင်းမြို့တော်ပေါ့ဆိုတော့လူတွေပို့ပြီးတော့လူနေမှုလည်းတိတ်ပြီးတယ်ဝန်လူတန်းစားဆိုတာဒီဟာလည်းအဆုံးရှိတယ်ပေါ့နော်အဲ့တော့လေဝေဖန်သုံးသက်ရှင်ဇာတ်ရည်ပုံများတာပေါ့သုံးသက်ဇာတ်ကောင်းတဲ့ကျောင်းဇာတ်ရည်များလာတာပေါ့နော်အဲ့ဒါကြောင့်မလို့လေဒီလိုမျိုးဖြစ်တာပေါ့
ဘုရားထောင်ဖျားမှာကိုဗစ်ကာလလူစုလူဝေးဖြစ်စေခဲ့တဲ့ကိစ္စအပါအဝင်ဘတ်ဂျက်စီမံခန့်ခွဲမှုကိစ္စနဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကိုဆက်ဆွဲပြစ်တင်တဲ့အဆိုတင်သွင်းမှုလက်မှတ်ထိုးထောက်ခံခဲ့တာဖြစ်တယ်လို့ပြည်သူ့ရှေ့ဆောင်ပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ရန်ကုန်တိုင်းလွှတ်တော်အမတ်လည်းဖြစ်သူဦးကျော်စရာကပြောပါတယ်ဒီလိုလှုပ်ရတာကနိုင်ငံရေးအရာလွှတ်တော်ကိုယ်စားလှယ်အနေနဲ့နိုင်ငံရဲ့ဥပဒေပြုမှတ်နိုင်ကိုအဓိကထားပြီးတာဝန်ထမ်းဆောင်တာဖြစ်တယ်လို့ဦးကျော်စရာကဆိုပါတယ်
ကျွန်တော်တို့အခုဒုတိယကြိမ်ရောင်းတိုင်းဆိုင်လွတ်တော်ပေါ့ရောင်းတိုင်းလွတ်တော်မှာဒါကတော့မပြည့်မနေအတည်ပြုနိုင်ဖို့အတွက်လုပ်တဲ့ကောင်ကမဲခွဲပြီးဆုံးပြရမှာပေါ့ဒါတော့လည်းပဲအဲ့ကမဲရလကအတည်ပြုနိုင်ပြီဖြစ်စီမှတ်တမ်းမဲ့ထားပြီဖြစ်စီ ကျွန်တော်တို့ကတော့အားတာတဲ့ပါတီရဲ့မဲရက်လက်ကြောင့်ဒီဟာသူပြည်သူလူထုရဲ့သဘောထားမှန်မှုလို့ပြောယူဆတယ်တကယ်အဖြေတကယ်အတည်ပြုနိုင်မပြုနိုင်ဆိုတာကကျွန်တော်အမြင်တော့2020ရွေးကောက်ပွဲကာလအဖြေထွက်မှာပဲဒီလေကျွန်တော်တို့ကတော့ဒါနိုင်ငံရေးအရာကျွန်တော်တို့တော်တော်ကိုယ်တော်များအနေနဲ့ဥပဒေပြည်ကြီးမန္တလေးကိုအဓိကထားတာဝန်ထားတော်နေရာဖြစ်တယ်ကျွန်တော်တို့ထုတ်ပြန်လိုက်တဲ့ဥပဒေဟာအတည်ပြုလိုက်တဲ့ဥပဒေဟာကိုယ်တင်ပြလိုက်တဲ့အစိုးရကတော့လိုက်နိုင်ရင်မရှိဘူးဆိုတော့ပြည်သူကဘယ်လိုမှလိုက်တာမှမဟုတ်ဘူးအဲဒီကရည်ရွယ်ချက်နဲ့ကိုကျွန်တော်ကလုပ်လိုက်ပါပဲ
အခုလက်ရှိလက်တော်နားနေချိန်မှာဒီအစိုးရနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေကိုလုပ်နေရမှာဖြစ်ပြီးတော့လက်တော်ဥက္ကဋ္ဌရဲ့သဘောအရာလက်တော်ပုံမှန်ပြန်ဆချိန်ဒါမှမဟုတ်အရေးပေါ်ပြန်ခေါ်ရင်ဒီအစိုးရကိုလက်တော်ကိုယ်စားလှယ်တွေကဆွေးနွေးကြမယ်လို့ဆိုပါတယ်ဥဖြူမင်းသိန်းကိုဆက်ဆွဲပြစ်တင်တဲ့အဆိုတင်တာနဲ့ပတ်သက်လို့ဥဖြူမင်းသိန်းရဲ့လှုပ်ဆောင်ချက်တွေအပေါ်မှာလူလူရဲ့ထောက်ခံမှုကပုံမုံမြင့်တက်လာနေတာကိုတွေ့ရတယ်လို့တကုံမျိုးသိမြောက်ပိုင်းမျိုးနဲ့သတ်တော်ကိုယ်စားလှယ်ဦးညီညီကပြောပါတယ
်။အဲကျွန်တော်တို့ဟိုတင်မယ်ဆိုတဲ့သတင်းကျွန်တော်တို့ကြားတာပေါ့နော်။အဲအဲ့သတင်းကြားတယ်လို့အပြင်မှာမီဒီယာတွေမှာဟိုရေးသားလာတယ်ဟိုပြောဆိုလာတယ်ဆိုတော့ပုံမှန်မူတည်ပြီးတော့လူလူရဲ့ဒီထောက်ခံမှုအရှင်ရောကျွန်တော်တို့ဟိုပို့လို့တော့မှကျွန်တော်တို့မြင့်တက်လာတာကိုကျွန်တော်တို့တွေ့ရတယ်ကဝင်းကျုပ်ဥပဒေသိန်းကိုဟိုထောက်ခံပါသည်ဝင်းရံပါသည်ထူထူပါသည်တက်လက်ပြီးတော့ဆောင်ရွက်ပါဆိုတဲ့ဟာတွေတော့မှကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့လိုဆိုတော့သက်တော်နေပြီးတော့ဘယ်လိုမျိုးအနေနဲ့သုံးဖြတ်မယ်ဆိုတာတော့ကျွန်တော်တို့မသိရသေးဘူးပေါ့တိုးတော်လည်းပဲအခုဒီမျိုးဆောင်ရွက်လိုက်တဲ့ပုံမှာတော့ကျွန်တော်တို့ဟိုဝင်းကျုပ်ကိုထောက်ခံတဲ့ဟာတော့မှပို့ပြီးတော့မြင့်တက်လာတယ်ဆိုတဲ့ဟာတော့ကျွန်တော်ပြောချင်တယ်ကနော
်အခြေခံဥပဒေအရဝင်းကြီးချုပ်ကိုလွှတ်တော်ကိုယ်စားလှယ်၄ပုံတပုံကလက်မှတ်ရှိထိုးပြီးဆက်ဆွဲပြစ်တင်ချက်ကိုလွှတ်တော်ဥက္ကဋ္ဌကိုတင်ပြရမှာဖြစ်ပါတယ်ဒါကိုလွှတ်တော်ဥက္ကဋ္ဌကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးဆက်ဆွဲချက်ကိုစစ်ဆေးရမှာပါဒီဆွဆွဲပြစ်တင်မှုအထားမြောက်ဖို့အတွက်လွှတ်တော်ကိုယ်စားလှယ်၃ပုံ၂ပုံရဲ့ထောက်ခံမဲ့ရရှိဖို့လိုအပ်ပါတယ်။လက်ရှိရန်ကုန်တိုင်းလွှတ်တော်မှာရွေးကောက်ခံကိုယ်စားလှယ်တွေရဲ့95ရာခိုင်နှုန်းက NLD အမှတ်တွေဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းပြည်သူ့လွှတ်တော်မှာပြီးခိုင်ပြိုးပါတီကဥဆောင်ပြီးတော့တက်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကိုတာဝန်ကပြန်လည်ရုပ်သိမ်းဖို့ကြိုးပမ်းခဲ့ပေမဲ့ NLD ပါတီဥဆောင်တဲ့လွှတ်တော်ရဲ့ထောက်ခံမှုမရရှိခဲ့တဲ့အတွက်အဆိုရှုံးနိုင်ခဲ့ပါတယ်ရှင်။ကျွန်မအိတ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကိုဗစ်ကာလအပြည့်ရထားအချိန်မှာအစိုးရကျွန်တော်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့အကြားဒီရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားခဲ့သလို TNLA တအန်းပလောင်တပ်ဖွဲ့နဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါလက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားနေတာကတော့မူဆယ်ကုတ်ခိုင်နန်းခမ်းနဲ့မန်တုံစတဲ့မြို့နယ်တွေမှာဖြစ်ပါတယ်။ဒီရက်ပိုင်းတွင် KIA တပ်ဖွဲ့နဲ့အစိုးရကျွန်တော်အကြားဖြစ်ပွားတဲ့တိုက်ပွဲကို KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
ဂျွန်လာ6ရက်နဲ့ခရင်းရက်မရက်ပေါ့နော်အဲ့မှာကျွန်တော်တို့ကေရဲ့တမဟာ6တက်ရင်းကိုနေမယ့်ဘက်မှာတိုက်ပွဲဖြစ်တာရှိပါတယ်အဲ့ဒီတိုက်ပွဲကကျွန်တော်တို့တက်ရင်းကိုရှေ့တန်းတက်ရင်းကိုခြိုက်တဲ့နေရာမှာတမတော်ကလုတ်ရှားထုံလာလို့ကျွန်တော်တို့ကအခုခံတိုက်ပွဲဖြစ်တဲ့အနေအထားဖြစ်ပါတယ်မနေ့ကဂျွန်လာခရင်းရက်နဲ့ညမိုးလေးလေးချုပ်တဲ့အချိန်မှာဟိုတမတော်ဘက်ကတော့ဆုတ်သွားတယ်လို့တော့ကြားပါတယ်
ဒီတိုက်ပွဲဟာတမရော့ဘက်ကကိုဗစ် -19 ရောဂါတိုက်ဖျက်ရေးဆောင်ရွက်နေချိန်အကြမ်းဖက်အဖွဲ့တွေအခြေစိုက်တဲ့နယ်မြေမှာအပကြံဒေသတွေမှာအပြစ်ရဲဆဲကြောင့်ကြီးညာထားချိန်မှာဖြစ်ပေါ်လာဖြစ်ပါတယ်။ KIA ကဗိုလ်မှူးကြီးနော်ဘူးကသူတို့တပ်တွေကိုစီရေးလှုပ်ရှားမှုမလုပ်ဖို့ညွှန်ကြားထားကြောင်းပြောပါတယ
်။ KIA ကတော့ညပေါ်မှာနောက်ပြီးတော့လမ်းမပေါ်မှာဆွဲပြပစီအစီအရေးလှုပ်ရှားတာဒီအထူးချက်စင်တာတွေမလုပ်ဖို့ကျွန်တော်တို့ KIA ဌာနကထုတ်ကနဲ့လည်းကျွန်တော်တို့ဘဟုကော်မတီကနဲ့လည်းအားလုံးကညွန်ကြားထားပြီးသားဖြစ်ပါတယ
်။တမ်ဘရွန်နဲ့ TNLA ကတန်းပလောင်တပ်ဖွဲ့အကြားမှာတော့မေလာကုန်ပိုင်းကစတင်ပြီးတိုက်ပွဲတွေဟာဂျိုးကြဂျိုးကြနဲ့ဖြစ်ပွားနေပါတယ်။ဒီရက်ပိုင်းတွင်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ချော်ကအခုလိုပြောပါတယ်
။ဒီနေ့ကနမ်ကမ်ယူနဲ့ကပဟန်ယောအော့ဖ်တပ်ဖွဲ့ကခမယာဒီလိုလေးပါဒီမအောင်ဘက်ကနေလက်လာတော့ဒီလိုရှိတဲ့ဘက်ကိုထုံးဖြစ်တင်လာတော့အမတပွဲက15မိနစ်လောက်ဖြစ်သွားအချိန်ကတော့ဒီနေ့7နိုင်ဒီမနေ့ကလည်းဖြစ်တယ်မနေ့ကတော့ဒီကျွန်တော်မတော်မြင့်ရဲ့အဆက်ကတကယ်ရွာရဲ့အောက်ဘက်ကဖြစ်တယ်အမလည်းဒီတပ်ဘက်ကသူရှိတယ်လားတော့ဒီကျွန်တော်ခွင့်ရကြတူမတပွဲ15မိနစ်လောက်ဖြစ်သွား
မေလ29ရက်နေ့ကကုတ်ခိုင်နဲ့နန်းဖက်ကအကြပြည်တော်စုလမ်းမပေါ်မှာတမ်ဘရော့ရင်တန်းတိုက်ခိုက်ခံရတဲ့နောက်တမ်ဘရော့နဲ့ TNLA အကြားမှာတိုက်ပွဲတွေပြန်ဖြစ်လာတာပါဒီရက်ပိုင်းတွင်ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းညီက VOA ကိုအခုလိုပြောပါတယ်
ဟ ခုနှစ်ရက်နေကတော့အဲ့နတ်ဖက်ကရှေ့မြောက်ဘက်မှာပြည်ဖွဲ့နဲ့ထိတွေ့မှုဖြစ်တာတွေတခုရှိရအဓိကဖြစ်တာကကျွန်တော်တေချောင်းပုံမှန်ကျင်းနေလုံနေတာပေါ့နင်းနေကျွန်တော်လုံုံရင်းလုံနေတာပေါ့နော်နင်းနေလုံုံရင်းဆိုတာနတ်ဖက်ကနဲ့ခုတ်ခိုင်းနဲ့ကြားထဲမှာကျွန်တော်တက်မလို့အုပ်ချုပ်မှုရင်းနှံပြစ်ခံရတာရှိတယ်လေအဲ့လိုပြစ်ခံရတာမရှိအောင်လမ်းဘေးပဲညာဝဲရဒီမှာလိုအပ်တဲ့နင်းနေလုံုံရင်းဆောင်ရွက်နေတဲ့အချိန်မှာတော့သူတို့နဲ့တွေ့ပြီးတော့အဲ့ရစပြစ်တဲ့အတွက်ကျွန်တော်ပြန်ပြစ်တယ်ပြန်ပြစ်တော့သူတို့ထုတ်သွားတာပေါ့စိတ်တော့မပြပါဘူး
DNL နဲ့ဖြစ်တဲ့တိုက်ပွဲတွေကလည်းနေမြေရှင်းလင်းရေးဆောင်ရွက်စဉ်ဖြစ်ပွားတာလို့ပြောပါတယ်။ငင်းချိုင်းလုပ်ငန်းစဉ်နဲ့ပတ်သက်လို့တမ်တော်ရဲ့သဘောထားကိုလည်းဗိုလ်ချုပ်ထွန်းထွန်းညီကအခုလိုဆက်ပြောပါတယ်
။ဒီဟာနဲ့ပတ်သက်ပြီးတော့လည်းဟိုဦးစောထေးတို့လည်းပြောထားပြီးသားရှိတာပေါ့လေ။နောက်ပြီးရင်ကျွန်တော်တို့အခု August 31 ကိုကျွန်တော်တို့စီဖိုင်ယာလုပ်ပေးထားတာရှိတယ်လေ။အရင်တုန်းကလည်းကျွန်တော်တို့တောင်းလျှောက်လုပ်ခဲ့တာပဲဒီအခုမှကျွန်တော်တို့ကလုပ်တာမဟုတ်ဘူး။အဲ့တော့ဒီအချိန်မှာကျွန်တော်တို့ငင်းချိုင်းနဲ့ပတ်သက်ပြီးတော့ဒီနေ့ဘယ်ရဖြစ်လာရင်တော့အကောင်းဆုံးပေါ့ဗျာ
KIA ကချင် TNLA တန်းပလောင် MNDA ကိုကန်နဲ့ AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာ NCA ခေါ်အပြည့်အစုံချုပ်ကိုလက်မှတ်မီးထိုးသေးတဲ့အဖွဲ့တွေဖြစ်ပါတယ်အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားမှာနှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးအတွက်ပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်နိုင်ငံမှာနောက်ဆုံးတွေ့ဆုံခဲ့တဲ့နောက်ကိုဗစ်ရောဂါကြောင့်ထပ်မံတွေ့ဆုံနိုင်တာမရှိသေးပါဘူးကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ
်ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
နိုင်ငံမှာအခြေခံပညာကျောင်းတွေကိုဇူလိုင်လ21ရက်နေ့မှာစတင်ဖွင့်လှစ်နိုင်ဖို့စီစဉ်ဆောင်ရွက်နေကြပါပြီ။ကလေးတွေကျောင်းပြန်တက်ဖို့အချိန်နည်းနဲ့ပတ်သက်ပြီးတော့မိဘတွေရဲ့သဘောထားနဲ့အမြင်ကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာ COVID-19 အခြေအနေတွေကြောင့်အရင်ကထက်ဆိုင်ကျောင်းဖွင့်ချိန်မှာကျောင်းမဖွင့်နိုင်ခဲ့ပေမဲ့ကျမကြီးနဲ့ပညာရေးဝန်ကြီးဌာနတို့ကကျောက်ဖွင့်မဲ့အခြေအနေနဲ့ပတ်သက်ပြီးတော့ညှိနှိုင်းဆောင်ရွက်နေကြပါတယ်။စာသင်ခန်းတက္ကသိုလ်ကိုကျောင်းသားအယောက်20နဲ့သတ်မှတ်အကွာအဝေးတိုက်တိုးချဲ့ပြီးတော့စာသင်မှုရည်ရွယ်ထားတဲ့အပြင်ဆရာနဲ့ကျောင်းသူကျောင်းသားတွေအားလုံးမျက်နှာကာတွေနှာခေါင်းစည်းတွေရှေ့နောက်6ပြည့်กว่าပုံစံနဲ့စာသင်ချိန်ကိုလည်းနှစ်တုပ်ခွဲပြီးတော့တင် जा ဖို့စီစဉ်နေကြပါတယ်။ခုလိုစီစဉ်နေကြပြီမယ်။ကျောင်းသားမိဘတွေကတော့ကလေးတွေလိုက်နာမှုမရှိလို့ကူးစက်ခံရမှာကိုတော့စိုးရိမ်နေတယ်လို့သိရပါတယ်။ရန်ကုန်တိုင်းဒေသကြီးမှာနေထိုင်ပြီးတော့ထမင်းချော်ရောင်းနေတဲ့ကိုချိုကြီးကလည်းသူ့မြင်ကိုခုလိုပြောပါတယ်
။ကျောင်းပြန်ဖွင့်မဲ့အပေါ်မှာတော့ဦးလေးတို့ကသားမီးတယောက်ကျောင်းတက်နေတဲ့အခါမှာတော့ဒီလိုမျိုး COVID-19 ရောဂါပိုးကြီးနဲ့ကတော့ဟိုဝေးလေကောင်းနေပေါ့။ဒါပေမဲ့လည်းအော်သူတို့ဖွင့်မယ်ဆိုတော့လေကလေးတွေကတက်ရမှာပေါ့နော်ဒါပေမဲ့ဦးလေးတို့ကတော့မဖွင့်စေချင်သေးဘူးဘာလို့လဲဆိုတော့ဖွင့်လိုက်လို့ရှိရင်အကြောင်းသားတွေကဒီလိုမျိုးပဲအရင်ပုံစံမျိုးပဲကြောင်းတော့မှာသွားနေလာနေလို့ရှိရင်လေဟိုဒီလိုမျိုးတရားတရားကူးဆက်တာတွေပါတယ်ညာတွေဖြစ်လာရင်တော့ဟိုကြေကြေပြန့်ပြန့်ကြီးထပ်ဖြစ်သွားမှာကြောက်တော့ပေါ့
ကျောင်းသားမိဘတွေအနေနဲ့ကျောင်းဖွင့်စေချင်ပေမဲ့ကလေးတွေကိုကူးဆက်ခံရမှာကိုတော့စိုးရိမ်နေတဲ့အကြောင်းမွန်ပြည်နယ်တထုံမြို့ကမအေးတည်တာနိုင်ငံလည်းခုလိုပြောပါတယ
်ကုကလေးတွေကဒီရောဂါလည်းအရင်မပြောက်သေးဘူးဆိုတော့ကျောင်းကလူများစုနဲ့လေလူများစုနဲ့ဆိုတော့ကုကလေးတွေသိပြီရယ်အဲ့ဒီတောင်ရှိတဲ့လူတွေကဒီကလေးတွေပေါ့နော်တခြားလူတွေရောက်အောင်လှူထားပေးမယ်လို့လည်းကျမတို့ကယုံကြည်တယ်ဒါပေမဲ့ကလေးစုရဲ့အတိုင်းကလေးသားရောအတိုင်းလေကျောင်းရောက်ရင်ဘယ်လိုပဲသူတို့သုံးပေးခွာဆောက်ပေးခွာထားလို့ရဲ့မိသားစုတိုင်းတကယ်ရင်တွေ့ဆော့ရာကြီးဟိုဆော့ရာကြီးဖတ်တာလေးအဲ့လိုလုပ်ရခါကျရင်တရားနဲ့တရားပေါ့နော်အဲ့လိုမျိုးကူးဆက်မှလည်းစိတ်ကူတာပေါ့
ကျောင်းသူကျောင်းသားအများစုကတော့ကျောင်းတွေပြန်ဖွင့်စီခြင်းနဲ့အကြောင်းဒုတိယနေ့ကျောင်းသူတူဖြစ်တဲ့မဟေမန်တွေကခုလိုပြောပါတယ်
但家里的对账户都了表了，不是说哎妈呀，没人理你啊，你那拉脚皮说了，啊，他们那边账单没钱加了表吧，账单没收到钱呢，看起来你是玩的比 master 玩的少。
COVID-19 ချိန်နေကြောင်းကြောင်းဖွင့်ဖို့အခက်အခဲရှိနေရင်လေ online ကနေတည်ယူမယ်ဆိုရင်တော့အခက်အခဲများစွာရှိနေပေမဲ့ကြိုးစားတယ်ဆိုရင်တော့အဆင်ပြေနိုင်ကြောင်းသူမရဲ့အမြင်ကိုခုလိုပြောပါတယ
်ဒါပေမဲ့ online မှာထပ်အပြင်မှာတော့ပိုတင်တော့ဟိုအဆင်ပြေတယ်ဒါပေမဲ့ဒီလိုမျိုး COVID-19 ဖြစ်နေတဲ့အချိန်ကျတော့ဟို online learning နေပါရှိရဲဆိုတော့ဟိုတချို့ကျတော့လည်းအခုဆိုလို့ရှိရင်တွေ့ရပါတယ် Facebook ပေါ်မှာ online learning နေဟိုเต็มๆเนี่ยตุ่ยอ่ะตะเกลโลกูไม่ผิดไม่หนีตะเกลโลจ้องไม่ตัดขาดอูဆိုလို့ရှင်လဲဟိုออนไลน์ learning เนี่ยเต็มเลยဆိုလဲအဆင်ပြေပါတယ်ရှင
်จ้องသားမိဘတွေအနေနဲ့จ้องပြန်ဖွင့်လိုက်တဲ့အတွက် COVID-19 ကူးစက်မှုကိုမထိန်းချုပ်နိုင်မှာစိုးရိမ်မိတယ်လို့ပဲจ้องတွေရက်ရှည်တိတ်ထားလာမျိုးออนไลน์ကနေတင်ကြားရေးလှုပ်ဆောင်တာမျိုးစတဲ့ပြောင်းလဲမှုတွေကကလေးတွေရဲ့ပညာရေးမှာကြဆင်းအားနည်းသွားမှာကိုလဲစိုးရိမ်နေကြတာတွေ့ရပါတယ်ကျောင်းသားမိဘတူဖြစ်တဲ့ဒေါ်စဘယ်ကတော့စိုးရိမ်မှုတွေရှိနေပေမဲ့ကျောင်းပြန်တက်စီလိုတယ်လို့ပြောပါတယ်
။အရင်ကြာပြီးပြေးထားတာမျိုးကြတော့လည်းမဖြစ်ဘူးလို့ထင်တယ်လေ။ကျောင်းကကြတော့တကယ်လို့အချိန်တွေတော့ကောင်းလို့ရှိရင်တော့ကျောင်းပြန်ဖွင့်တာကိုလက်ခံပါတယ်သူဆိုပါတယ်ပေါ့။ဒါပေမဲ့အဲ့ဒီချိန်တွေမှာပဲအရင်အခက်အခဲနဲ့တွားရမယ်ဆိုရင်တော့တွန့်အောင်မပေးဘူးပေါ့။
မိဘတွေအနေနဲ့ကျောင်းတွေပြန်ဖွင့်ပြီဆိုရင်တော့ကလေးတွေကိုကာကွယ်တားဆီးရေးနီးလန်းတွေကိုတိတိကျကျလိုက်နာဖို့ကိုလည်းတိုက်တွန်းရမှာဖြစ်တယ်လို့ကိုချူကြီးကပြောပါတယ
်။သူရောက်ဖွင့်လို့ပြန်တက်ရမယ်ဆိုရင်တော့သူတို့ကထုတ်ပြန်ထားတဲ့စီကံချက်တွေနဲ့အညီပေါ့ဟိုပြန်တက်စေချင်တာပေါ့အကုန်လုံးဟိုဟန်းရည်တွေစောင်းသွားမယ်မတ်တွေတတ်သွားမယ်ဆိုချက်ဒီစမ်းစင်းဒါသူတို့ဟိုအစိုးရရဲ့သူတို့ပညာရေးဝန်ကြီးဌာနတွေရဲ့အစည်းအဝေးတွေနဲ့ထုတ်ပြန်လာတဲ့အစည်းအဝေးတွေနဲ့အညီသွားကြလာကြရင်တော့ကောင်းမယ်လို့ထင်တာထင်ပါတယ
်ဒေါ်စဘယ်ကလည်းတပည့်သူကိုကြောက်တက်တဲ့နှာခေါင်းစီးကိုအမြဲတမ်းတက်ဆင်ထားမှာဖြစ်တဲ့အတွက်ခုလိုအိမ်မှာနေချိန်ကလေးကနှာခေါင်းစီးတက်ခြင်းအောင်လေ့ကျင့်ထားတယ်လို့ဆိုပါတယ
်ဟုတ်ဒီ mask ကိုတက်ပြတော့နည်းနည်းလေးအလေးချစ်လုပ်တာပေးတယ်ဟို mask ကိုတက်ပြီးတော့ဟိုဆိုကြောင်းတက်နိုင်ခုရဲ့အခုအလဲကိုမြန်လန်းဆေးကြောပြီးတော့နေတဲ့ဟာဒီမှာတော့ဒီကိုဗစ်ဟိုစတင်ကာလာမှာရုတ်ထားပြီးသားပေါ့နော်အဲ့ဒါလဲအမြန်လန်းဆေးဖို့ရဲ့နည်းနည်းလူနည်းနည်းလေးရှောင်ဖို့ပေါ့အဲ့ဒါမျိုးတော့ဒီ
ကြောင်းတဲ့အခါမှာကူးဆက်ခံရမှုနည်းပါးပြဖို့အတွက်ဆိုရင်တဦးတယောက်ချင်းကနေအများစီကိုကူးဆက်မှုကာကွယ်နိုင်ဖို့လူစုလူဝေးမဖြစ်အောင်ထိန်းချုပ်နဲ့စနစ်တကျနဲ့လှုပ်ဆောင်တဲ့လို့ဗဟိမန်ကလည်းသူမရဲ့အမြင်ကိုပြောပါတယ်
အောင်မအရန်ဒီမှာဒီမှာတောင်မလို့ဟိုတငယ်ချင်းနေနေဆိုလဲ3ယောက်ဆိုလဲ3ယောက်5ယောက်ဆိုလဲငါအလုပ်စုနေဖို့အလုပ်မှတားပြခြင်းလဲဟိုကန်တီးနေပါလေကြတော့လဲလူများတယ်အလုပ်3ယောက်ထက်စုမထိုင်တာလို့5ယောက်ထက်စုမထိုင်တာလို့3ပေကွာလို့6ပေကွာလို့အဲ့လိုမျိုးဖြစ်စေခြင်းလဲ
လက်ရှိအချိန်ဒီမှာတော့အထက်တန်းတွေကိုဖွင့်လှစ်ပြီးနောက်နှစ်ပတ်ကြာမှအလေတန်းတွေကိုဖွင့်လှစ်သွားမှာဖြစ်ပါတယ်။အလေတန်းဖွင့်လှစ်မှုအချိန်လေးပေါ်မှာမူတည်ပြီးမှမူလာတန်းတွေကိုဆက်လက်ဖွင့်လှစ်သွားမှာဖြစ်တယ်လို့သိရပါတယ်ရှင်။ကျမနေတဲ့ချန်ဟိမာမြေမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမသိန်းကြီးထိုက်ပါဝင်းတူနယ်တဝိုက်ညီအေက38000ကျော်မှာရွှေနဲ့တတူစူးစမ်းရှာဖို့ရေးအတွက်ဩစတြေးလျပင်အော့စ်ကုမ္ပဏီလုတ်ပိုင်ခွင့်ရပါတယ်ဘလို့ပုံစံမျိုးလုတ်ပိုင်ခွင့်ရထားတယ်လေဆိုတာကိုပြည်သူ့လွှတ်တော်တင်ဆက်တတ်တဲ့တဘဝပဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌကွန်းချန်ကုံလွှတ်တော်မှဦးစိုးသူရထွန်းကိုမေးမြန်းထားပါတယ်ဘူမိပေတာပညာရှင်တဦးလည်းဖြစ်တဲ့လွတ်တော်အမတ်ဦးစိုးသူရထွန်းကတော့အခုပန်အော့စ်လိုမျိုးအကြီးစားမိုင်းရှာဖွေရေးလုပ်ငန်းတွေပုံပြီးခွင့်ပြုမယ်မူဝါဒအပြောင်းလဲဖြစ်တယ်လို့စပီးဖြေကြပါတယ်
ကျွန်တော်တို့ရဲ့မူဝါဒအရတော့လုပ်ငန်းအသေးလေးတွေပေါ့ဒါကြီးဖြစ်ချင်းအားဘောပေါ်ဝင်ရလဲပိုတိကြိုက်ကြည့်ရဲဒီစီဖွံ့ဖြိုးတိုးတက်တဲ့ဒီတက်တူထုတ်လုပ်မှုနဲ့လည်းမကိုက်ကြည့်တဲ့အတွက်ကြောင့်ကျွန်တော်လုပ်ငန်းအကြီးကိုပုံပြီးဦးစားပေးပါတယ်။အဲ့လိုပြီးတဲ့အခါမှာဟိုတစ်ဖက်တစ်ဆက်တည်းပါလာတာကတော့ဒီဒေတာကန်ဗီဒီယိုတွေနဲ့ဆက်ရတိုင်းဒေတာကြီးတွေအတွက်ကိုလည်း นี่มีมีอะไรตู้เลยตู้เราได้ทั่วไปนี่ปีบุหรี่รู้ที่จะยังมุ่งเน้นได้คงเก้าที่กูไม่มีรถเช่าปีจ้าไปแล้วกูอ่านว่าจะนอนรบีเกเรติดเรียนมาเนี่ยมาช่วยเป็นลูกเป็นคู่เป็นชีมาบีมเลยสุดอาทิตย์ที่จะนอนรบีกันนี่คงเรียนนี่กูเคยเจอเรื่องมาจังวันนี้ก็น่าเลยกูวิ่งกูจูดาบีลูกเกล้ามากูกล้า
ดีลูกไม่คุยปีเดียวผมมาปุ่นลิ้นยันดามุเนปัตติโรโยผู้สุยาเปกาผู้ที่เอวิทุกยรามิโอเสียรูปกูตีปีรามิโอเสียรูปตีชาวาตมาสิ
ว่าได้ดีได้ดีเนี่ยสุยาเลยตีปีรามิโอเสียเราถ้าผู้จันโรดีเลยตีเนี่ยถ้าดูด้านลูกตัวจันโรเนี่ยลารูคอมดีเลยตีชาดูตีชาตีบาร์เลยว่าสุรุราตกูดีเสียมาดีดูดูดูได้ยังมาดีดีเดี๋ยวจังหวะเราคุ้มสิบาทเราบาลเลยสุดอตั้งแต่เช้าไปเลยสุดอาก็มวยเล่นดีวันนี้จันโอรุเราต้องส่วนผู้วิบากที่ผมช่วยเอาไว้ช่วยได้เลยจันโอรุจันโอรุจะสิยาดีตู่เลยเนี่ยจันโอรุจะกลีเดียวทุบดีรอแต่มูนางเก่าเดี๋ยวเราจะเช้านี้เหนียวนี้เดี๋ยวนี้นู่นนี่นี่ด่าเลยที่ดีตู่มีนู่นนานี่เก่าด่าเลยสิบาทว่าไอ้ลูกเก่าปีรอมาดักไว้กันนี่มาสามปีรอมาเราเจอเรื่องอะไรอย่างนี้เจออยู่ได้บ้างว่าจะมีเรื่องอะไรจะน่ารู้ก็ต้องยอมส่วนนี้เราเนี่ยมาได้ก็ต้องเราก็พิจารณาว่าส่วนด้วยเพียงเราไม่ต้องบอกอะไรก็เชื่อใจก็ตัวอะไรไอ้เช่นมาว่าบางวันนี้ว่ารู้มุกบางวันนี้ว่ามาที่กันมุมชีกาลาเล็บเช็ดทีได้ที่ว่าอีนั่นเลยได้ยังบางมาที่กันที่เรื่องกาลาเช็ดเอาที่ชาวเวียกาลามาเราจะน่ารู้เรื่องย้ายเดียวเลยมาชีบเอาด้วยมือเดียวตรงนั้นเป็นยังไงที่ได้มาเลยด้วยที่ย้ายอารมณ์กูทุลุกเลยไม่ยากหรอกทุลุกไหนมาเลยไม่หอบเอาเนี่ย
คือที่คุณมีอาชีพไปรอชาวเวบีสโรที่เขาลุ้นด้วยนายเองอ๋อทุลุกเป็นทารุปันคนพิยามาปนอ๋อเสียหอบปากล่ะสิ
ชอบไปบางว่ารอที่ได้มาเลยบางเรื่องสโรชาวเวบีเส้นบิลูจินจันโอ้ชิดแดนดีลาเลยเส้นบ่ไอ้ใจนอนในนี้เงียบมาดีว่าตัวตัดตัดดูชิ้นไหนไม่ตัวเลยตากแดดบ่เป็นยามาชิ้นเนี่ยตัวเลยตัวดีลาเลยอีริยาชิ้นเนี่ยเด็กจะต่อยไอ้ที่มาตัวที่มาตอนนี้นี่ตู้ร้านนี่ดูที่เรียกผู้วิโรจน์เราผู้วิญญาณนี่เนี่ยตั้งการร้านนี่ดูการีปาลาวัน
สุดเสียเลยที่ผู้มีปีระนะปีนี้เสียที่เอาพิบาร์เลยสุดดีดีต่างหากเปล่าที่ที่ชาวบ้านนี่เรียกตัดตู้เนี่ยปัตติจ้วยว่าบาดเลยเสียเปล่าลาลาเก่ามาเลยเสีย
ลาลาก็รู้สิ่งที่เราเลยเอาวันดูว่าจันทร์รู้เลยที่เด็กก็มีดาวจันทร์รู้เลยผู้วิโรจน์เราเดียมาตรงนี้เลยมีดาวนั่นลูกเราบอกเราต้องรู้วันดูพยายามที่ตัวเรียนนี่อาบอกเราจันทร์รู้กูเจริญเอาแล้วเอาเราดีเลยตัวไปแต่ดีนี้เราดีเนี่ยก็อีสิ่งเดียวนี่อาที่เป็นทายาทเราที่อาตาตาพยายามเราเส้นที่อาเราแต่ไม่สิบไปแต่ไม่รู้กูจีราเราลงง่ายแต่พอดีอาญาชีนี้อยู่ในเนื้อตัวเราตู้เย่จูมีอันเนี่ยใครมาใครสุรุราเรากบ้าดีกว่าเย่ชีนี่ได้เราตัวสาบีออกมาแต่เราที่ชีนี้อยู่ในเนื้อตัวเราตัวสาบมาใช่ไหม
โอเคใช่แล้วที่ตัดดูดูพอยลงงานนี่เนี่ยปัตตลาลูชิงเนี่ยทำยามาพี่ดูรู้มาสู้ยิงจังจามุสิบาร์เลยเสียเออเสียรู้เลยหูด้วยด้วยเนี่ยด้วยสิบีพี่บาร์ดีเล็บร่างร่างกิจสารุนเอาที่กิจชิมพี่เนี่ยมาไม่ด้วยนี่กิจสารุสรุปดีกรมนี้กูมาไปรู้จังช่วยบาร์เลยเสียดีกรมนี้อายุยิ่งตัดดูดูพอเลยลงงานที่เนี่ยบางอย่างกว่าช้าก้าวหมุนสิบาร์เลยเสีย
ดีเจนโอรุยี่นี่มาสุดเลยแล้วเนี่ยไปสุยาเสียมาอยู่นอร์กาดีเจนโอรุอีกเดี๋ยวดีเจมโรสุยากาละสองใบนี่มาโอ้ยแต่ที่ในงานนะครับกุมารีจีรีลาจ้าไปโรดีไอเดียโฮรุนิวมาโนสุเรลูกุมารีจีรีสี่ไอลูกุมารีจีรีมันทำยากอ่ะดีดูดูเนี่ยดีดีได้สาวอีเอาเงินนี่ยังบุกมือใส่จ้าไปเลยตัวเด็กปูนี่เนี่ยยามาอีสองเจ้าบุกอีที่ช้าเชลล์ดีเลยเดี๋ยวรับมาอันนี้น้องใบมาจำมาตัวกูเอาไปเลยแต่ตัวเด็กอุ้ยยังน้องใบนี่มามาที่วีเนี่ยจะรู้ว่าอีน่าเชื่อเนี่ยก็รู้เลยตัวเราโอ้ที่วีทุกวีนับดีด้วยกันที่เด็กชีเดอาการนี่น้ามาชีเดียวกงดีชูนันมาเดียวกงดีที่รู้เรื่องเวลาจะรู้รู้เรียไอ้กูน่าอยู่เนี่ยที่เด็กทุกวีปีที่รู้มาพิมพ์ใส่เสียงยังชีไปกูดีใจอ้อส่วนเองตัวออสเตรเลียลูกก็อีเมลอาจะรู้ดีเราเราเดียวในงานนี่มาชีการนั่งเรียนตัวที่ไหนเนี่ยคุณมันจะได้ไปดูเองลงงานนี่อ่ะเราหน้ามาเป็นนี่เจ้าเราเลยสิเลยเราต้องอเมริกาต้องอเมริกาเนี่ยจ้ากบ้านนี่อ่ะยี่ห้อเลยสิบีโร่ตรงนั้นนี่อ่ะไทยแต่เนี่ย
ဟုတ်ဩစတြေးလျကကုမ္ပဏီဆိုပေမဲ့တရုတ်ကုမ္ပဏီဖြစ်နေပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့တတူတူဖို့ရေလို့တရားစတာတူဖို့လုပ်ငန်းမှာစိတ်ဝင်စားရမှာတခြားနိုင်ငံတွေကရောများမရှိတော့ဘူးလားရှင်ဆရာဒီဖြစ်ဒီမှာအခုလည်းကျွန်တော်တို့ဩစတြေးလျကုမ္ပဏီတွေနဲ့လည်းဆက်ပြီးတော့ညှိနှိုင်းနေရရှိတယ်ပေးတာပေးတာလည်းရှိပါတယ်ဟုတ်ကဲ့ပါရှင်ဆရာကုဆိုးသူကထူးပဲကျေးဇူးတင်ပါတ
VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆင်းမြတ်မမမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်အသွားအလာကန့်သတ်ချက်တွေထုတ်ပြန်ထားချိန်မှာတိတိတတ်တာတိုးတက်ပြောင်းလဲသွားတာက online shopping နဲ့အိမ်နာရာရောက်ပို့ဆောင်တဲ့ delivery service ဝန်ဆောင်မှုတွေဖြစ်ပါတယ်။လူတွေအိမ်ပြန်ထွက်ဖို့ခက်ခဲသလိုဆိုင်တွေပိတ်ထားရချိန်မှာကုန်ပစ္စည်းမျိုးစုံတွေမကချက်ထားတဲ့အစားအသောက်တွေကို online ပေါ်ကနေဝယ်ယူမှာယူနိုင်အောင်လို့ဆိုင်တွေကလှုပ်လာကြပါတယ်။စားသုံးသူတွေဝယ်ယူရတဲ့ပစ္စည်းတွေကိုလည်းအိမ်အရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေတိတိတတ်တတ်များလာပါတယ်။ mobile app တွေကိုသုံးပြီးအခုလိုဝန်ဆောင်မှုတွေကိုအရင်တည်းကအသုံးပြုနေတဲ့ရန်ကုန်မြို့နယ်ကိုအောင်မြို့ကကိုဗစ်ကာလမှာဒီဝန်ဆောင်မှုတွေတော်တော်ပိုကောင်းလာတယ်လို့ရှင်းပြပါတယ်
။ COVID-19 ကြောင့်လည်းအများကြီးပိတ်သွားတဲ့အချိန်မှာ online shopping ကအရန်ဟိုအဆင်ပြေလာတယ်ပေါ့နော်။ကိုလိုချင်တဲ့ပစ္စည်းကိုအရင်တော့လည်းမျိုးဆိုင်ရာတိကိုသွားစီရမလို့ပဲနဲ့ online တစ်ဆင့်မှာပြီးအိမ်တိကိုလာရပြီးပို့ပေးတဲ့ service တွေအများကြီးပေါ်လာတော့ပို့ပြီးတော့အဆင်ပြေလာပါတော့။ရင်းတော့ဆိုလို့ရှိရင်ကားစီးအောင်မှဆိုင်အောင်အရောက်တွောင်းမှဈေးအောင်ရောက်တွောင်းမှပစ္စည်းကိုတွေ့တော့မှဝယ်လို့ရပါပဲ။အခုဆိုလို့ရှိရင် platform တွေအများကြီးဖြစ်လာတော့ဟိုကိုယ့်အိမ်ထဲကကိုယ်အခက်ကိုယ့်ခက်ကိုမထွက်ဖက်တော့လည်းဟိုရှိတဲ့ပစ္စည်းတွေကို online နေကြည့်ပြီးတော့ဟိုမေးခွန်းရှိတယ် plan မေးလို့ရတယ်။အာပြီးတော့ share ပစ္စည်းကိုဒီကိုယ့်တကားချိရောက်တဲ့ချိကို delivery service နဲ့ပါလို့ရတယ်ဆိုတော့အရင်တော့ပို့ပြီးအဆင်ပြေလာပါတယ်။
အဲ့တော့မှားလို့ရတယ်ဆိုတော့ပစ္စည်းတွေကဘယ်လိုပစ္စည်းမျိုးတွေလဲ?အစားအသောက်တွေကအိမ်သုံးကပစ္စည်းလားဘယ်လိုမျိုးပါလဲ?
COVID-19 ပြင်တော့ကြတော့ချက်ပီးတာအစားအသောက်ပုံများပါ ready made food တွေဟိုဘဝင်ကားတို့ concept တို့လိုဟာမျိုး grab food တွေမှာပြီးတော့အိမ်ထိလာပို့တာမျိုးပိုရှိရဲအခုဟိုက COVID-19 ဖြစ်ပြီးွားတော့အဲ့ဒါအပြင်ဟိုတခြားကုန်ကျန်းလို့ခေါ်မှာပေါ့နော်အဲ့လိုပြဆိုင်လို့စီလို့ကုန်ကျန်းလာဟာမျိုးတွေရတယ်နောက်ပြီးတော့အိမ်မှာအတုံးဆောင်ပစ္စည်းအိမ်သားစီရေအစားလက်စီရေပြီးလို့ရှင်အဲ့မော့တိုက်တဲ့ရေအစားအကုန်လုံး online မှာတခြားကြည့်စေးတွေပါ compare လုပ်ပြီးတော့အဲ့ဒီတော့ဒီမှာပို့ပြီးအမှားလို့ရတာပုံများလာတယ်ကျွန်တော်တွေ့ရတယ
်။ဝန်ဆောင်မှုတွေတော်တော်များများရှိတာ။ဥပမာဟိုကိုမှားတဲ့ကုမ္ပဏီတိုင်းကဝန်ဆောင်မှုပေးလာတယ်လို့မျိုး delivery service တွေလုပ်ပေးလာ
။အခုနောက်ပိုင်းမှာတော့ဟိုနောက်ဆုံးအိမ်ထဲမှာဆိုက်တဲ့ branding ဟို indoor plan တွေမှာအစသူတို့ကခလျားနေပြီးတော့ဟိုဟာ courier service ပေါ့နော်ခလျားနေပြီးပို့ပေးတဲ့ကုမ္ပဏီကိုတုံးပြီးတော့အိမ်ထဲအောင်ဒီပို့ပေးတာဟိုပို့များလာကြတယ်ဆိုလူကြက်လာဆိုင်ကြောက်ဆိုင်ခုပို့ပေးပို့တိုင်းတော်ပြီးအိမ်ထဲမှာပို့ပေးနိုင်တယ်ဟိုခလျား service ကိုတုံးပြီးတော့ဝယ်ယူသူရဲ့အင်တီယံပို့ပေးတဲ့ service ပို့များ
ရန်ကုန်မြို့နေရာတော်များများမှာဘလို့အဲ့အင်းမြင်မတရားညွှန်ကြားချက်တွေရှိချင်တွင်စားတောက်ဆိုင်တွေဟာ online ကနေမှတွေ့စီအရောက်ပုံရဝန်ဆောင်မှုတွေကိုပို့ပြီးကောင်းလှုပ်ပြောက်လဲကိုယ်အမျိုးကအတက်မှုလို့မြင်ပါတယ
်ကိုယ်မဆောက်ရတဲ့ food delivery service ဟောကြအများကြီးရှိတယ်ခုနှစ်ခုလောက်မရှိတော့ပြန်ရတယ်တိတ်မရှိတော့ manager ကအဲ့တော့ဒီလေလူတွေကတိတ်မမှားကြတယ်သူပြေးတခြားမလုပ်ပေးဘူးပေါ့နော်အကန့်အသတ်နဲ့ပဲဟိုပါလို့ရတယ်ပေါ့နော်တင်တိုင်းလည်းမှာလို့ရပါလို့ရချင်တဲ့အမှားရမယ်လို့မျိုးပေါ်တာအခုကျတော့ service payment ကုမ္ပဏီပုံများလာတော့တင်ပတ်တွေလည်းပုံများလာကြမလို့ဒီကုမ္ပဏီကမပေးလို့ညောက်ကုမ္ပဏီအဲ့ဒီကောင်ရဲ့ service ကိုပို့ပေးရတယ်ဒါမှမပေးဆိုညောက်ကုမ္ပဏီတစ်ခုရှိရဆိုတော့အဲ့လိုမျိုးရွေးတာတွေပုံများလာတော့သူတို့ဆက်တယ်အလိုလိုနေမြင်လိုက်သူတို့ customer တွေကိုဟိုနည်းနည်း grief ဆိုင်တဲ့ဟာလည်းပို့ပြီးတော့အရင်ကဆက်ထားလို့ရှိရင်ပုံများလာတယ်ပေါ့နော်အများကြီးအဲ့ဒီတိုးတက်လာတယ်ကျွန်တော်ထင်မြင်ပါတယ်
internet ဆက်သွယ်မှုရဲ့ကျေးဇူးကြောင့်အားလုံးတိဆက်နိုင်တဲ့ခေတ်မှာဒီနည်းပညာကိုအသုံးချရင်အကျိုးများတယ်ဆိုတာကိုစီးပွားရေးလုပ်ငန်းတွေကပို့ပြီးတော့သဘောပေါက်လာကြတာပါအထူးသဖြင့်အကန့်အသတ်တွေရှိချိန်မျိုးမှာဒီပညာကိုမသုံးရင်ကိုယ်စီးပွားရေးနောက်ကျန်ခဲ့မယ်ဆိုတာပို့ပြီးမြင်သာလာပါတယ
်အခုဆိုလို့ရှိရင်ဟော grab food တို့ပါလို့ဆိုလို့ရှိရင်မှားလိုက်တာနဲ့ update ကိုနောက်မိတခါဆိုင်ရောက်နေပြီဆိုင်မှာပစ္စည်းယူနေပြီဟိုချက်ပြီးပြီအဲ့လိုမျိုးအပြင်ကိုတကယ်လာပို့အချိန်မှာလဲ online ကနေ tracking ကိုအိမ်သားတိဘယ်လောက်ရောက်နေလဲဆိုတာမျိုး GPS ကနေ track လုပ်ရတာမျိုးကြည့်လို့ရတယ်ပေါ့နော်အဲကြောင့်မလို့အရင်ကဆက်တော့အများကြီးပို့အဆင်ပြေလာတယ်နောက်ပြီးတော့ delivery company တို့များကလည်းတို့ရဲ့ business ကအခုအရင်ကြီးပြေးပါလာရဲ့အကြောင်းမလို့ပေးချာလုပ်ပေးတယ် delivery လာပို့ပေးရဲ့ကလေးရဆိုလို့ရှိရင်လည်းကျောင်းဝိုင်းနဲ့ပို့ပြီးတော့ညညောက်ကာကွယ်ပြီးတော့လုပ်တဲ့ဟာရော photo line ကျွန်တော်တွေ့ရအောင်နော် mask ဝတ်ထားတာတို့ပြီးတော့ hand sanitizer တွေတောင်းတာတို့ပြီးတော့ရဲ့6ပေအကွာနေစစ်ပစ္စည်းတွေပေးရမျိုးအဲ့လိုဟာမျိုးတွေသူတို့ train တစ်ချက်လောက်ထားတာတွေ့ရတယ်။ဒါ customer service ဘက်မှာလည်းအရင်ကတည်းကလို့ရှိရင်မျိုး customer နဲ့တကားပြောတာအစား phone service customer ပဲမရောက်ရပါဘူးလို့အတိလောက်တာအစားအရင်ကဆိုင်တော့အများကြီးပိုကောင်းတာနော်
covid ကြီးဖြစ်တော့မှမြန်မာနိုင်ငံမှာမှမဟုတ်ဘူးပေါ့เนาะဘယ်မှမဆိုဒီနည်းပညာရဲ့အရေးပါမှုဒီနည်းပညာရဲ့ဟိုအသုံးဝင်မှုလူတွေကပို့ပြီးတော့မှ appreciate လုပ်လာကြတိလာကြရပေါ့လေဆိုတော့ကိုအောင်မျိုးအနေနဲ့ရောတကယ်လို့များဒီလိုမျိုးဝန်ဆောင်မှုတွေဒီလိုမျိုးနည်းပညာတွေမရှိဘူးဆိုလို့ရှိရင်ကိုယ့်ရဲ့နေတူပါပေါ့เนาะနေထိုင်ရေးစားရေးတောက်ရေးအလုပ်ကအဆင်ပြေနိုင်ပါမလား
အခုကျွန်တော်ဆိုလို့ရှိရင်ဟိုဟာ March လောက်ကုန်နေရန်ကုန်မှာပြေးသွားတော့ဆိုင်းတွေမှာတွားပြီးတော့တိတ်မဝယ်ရဲ့လို့ဒီဖြစ်တဲ့ဟို covid 19ကဘယ်လောက်အခြေအနေဆိုမှလည်းမသိဘူးဘယ်လိုကူးမလဲ information တိကျမသိတဲ့အချိန်မှာမတော်ရပဲအကောင်းဆုံးပဲဆိုပြီးတော့ဟိုအရင်နေပြီးတော့မှပြီးအနေအောင်ရှိကြောက် service ရှိတော့အများကြီးတော့ပိုအဆင်ပြေပါတော့ food delivery ရောကျန်တဲ့ရှိသမျှ delivery မှာခုချိန်မှာ digital marketing ကိုမလုပ်လို့ရှိရင်မရဘူး digitally ဟိုပစ္စည်းတွေတော့ online တစ်ဆင့်ရောင်းနေဥစ္စာကမြန်မာနိုင်ငံမှာအရင်တော့ရှိတော့ရှိတယ်မနှေးနေသေးခုချိန်မှာကြာတော့မရှိမနေရတဲ့မျိုးဖြစ်သွားတာပေါ့နော်အဲ့ပြည့်တခုရှိတာဟိုရန်ကုန်မြို့ကလည်းနည်းနည်းဟိုတခြားမြို့တွေဆိုလို့ရှိရင်အဲ့လောက်ကြီးမကြီးဘူးဆိုတော့တို့ session တွေနဲ့ခွဲလိုက်ပြီးတော့ဒီနားမှာလို့ရှိရင်ဘယ်သူကပို့ပြီးမနေနိုင်မှာဘယ်သူကပို့မယ်ဆိုရင်စနစ်ခွဲလိုက်ပြီးလောက်လိုက်တော့အာပို့ပြီးတော့အဆင်ပြေတာတော့ကျွန်တော်ထင်တယ်အရင်ထက်သာလို့ရှိရင်လေ
ရန်ကုန်မြို့မှာနေတဲ့ကိုအောင်မျိုးဖြစ်ပါတယ်။မြန်မာနိုင်ငံမှာ covid ကာလတွားရည်လာရေးအခက်အခဲရှိချိန်မှာအစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေကို online ပေါ်မှာအလွယ်တကူဝယ်ယူနိုင်ကိုယ့်စီအရောက်ပို့ပေးနိုင်လို့သူအပါအဝင်တော်တော်များများကအဆင်ပြေတယ်လို့ပြောကြသလိုဒီလုပ်ငန်းတွေအခုထက်ပိုပြီးတိုးတက်ကျယ်ပြန့်လာကြဖို့မျှော်လင့်နေကြပါတယ်ရှင်ကျမဆုမြတ်ပါပ
အဲဒီမှာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေကနေနောက်ဆက်တွဲအဖြစ်နဲ့တချို့နေရာတွေမှာဆိုင်တွေကိုဖျက်ဆီးဝင်ရောက်ပြီးတော့ပစ္စည်းတွေခိုးယူတာတွေလုပ်တာကိုပြင်းပြင်းထန်ထန်ဝေဖန်သွားတဲ့နာမည်ကျော် fashion designer နောက်တော့လူမှုကွန်ရက်မှာပြန်ပြီးတော့တောင်းပန်သွားပါတယ်။ Louis Vuitton designer fashion designer ရဲ့အမျိုးသားအဝတ်ထည် designer လည်းဖြစ် off white ဆိုပြီးတော့ fashion designer ကိုတည်ထောင်ထားသူလည်းဖြစ်တဲ့ Virgil Abloh ဟာသူ့ရဲ့ Instagram စာမျက်နှာမှာအခုလိုရေးသွားခဲ့တာပါ။လူမျိုးရေးခွဲခြားမှုရဲကအင်အားလွန်ကျန်သုံးမှုတွေကိုတိုက်ဖြတ်တဲ့လှုပ်ရှားမှုမှန်သမျှကိုသူထောက်ခံပါတယ်လို့ရေးထားပါတယ်။ကျွန်တော်ကလူမဲတယောက်ပါတဲ့မဲသမျှမှောင်နေတဲ့လူမဲပါ။တကယ်ကိုမဲတူနေပါတယ်။ရှီကာဂိုမြို့မှာဆိုရင်ဒီတိုင်းကုံစုံဆိုင်လေးတွားရုံနဲ့တေးတွားနိုင်နေဆိုတာမျိုးစိုးရိမ်ရတာပါ။ရဲနဲ့တွေ့ပြီဆိုတာနဲ့အသက်ပါပါသွားတဲ့အထိအဖြစ်ကိုရောက်နိုင်ပါတယ်လို့သူကရေးထားပါတယ်။ဆိုလိုတာကတော့သူကနာမည်ကျော်တယောက်ဖြစ်ပေမဲ့လူမဲမျိုးသားတွေကိုခွဲခြားမှုနဲ့ဆိုရင်တော့သူပါရောပြတိုက်ခိုက်ခံရမှာဖြစ်နိုင်တယ်ဆိုပြီးတော့သူကလူမဲစစ်စစ်ဖြစ်ကြောင်းရေးထားတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာလူမဲမျိုးသား George Floyd တိုက်ဆုံးရမှုနဲ့ပတ်သက်ပြီးတော့ဆန္ဒပြပွဲတွေကြဲကြဲပြင်းပြင်းဖြစ်ပွားနေချိန်မှာဒီဒီဇိုင်နာကသူနဲ့ပတ်သက်တဲ့ဆိုင်တွေပြီးခဲ့တဲ့ရက်ပိုင်းအတွင်းရှီကာဂိုနဲ့ Los Angeles မြို့တို့မှာလူရဲဖြတ်စည်းခံရတာကိုဝေဖန်ခဲ့လို့ဝိုင်းပြပြောခံရတာဖြစ်ပါတယ်။သူနဲ့ရင်းကြီးတဲ့ဒီဇိုင်နာရဲ့ဆိုင်ဖြတ်စည်းမှုနဲ့ကြုံရချိန်မှာသူကဒါမျိုးကိုကျွန်တော်တိတ်ယွန်ပါတယ်လို့ရေးပါတယ်။အဲဒီဆိုင်ပြီးတော့ RSVP DTL နဲ့ကျွန်တော်တို့ရဲ့ဆိုင်တွေကိုဝင်းမွေးတဲ့ကလေးတွေအားလုံးမင်းတို့အိမ်ကိုယူသွားတဲ့ပစ္စည်းတွေကမတန့်စင်တဲ့ပစ္စည်းတွေပါ။မင်းတို့ဘလို့လူစားမျိုးလဲဆိုတာသတိပေးနေတဲ့ပစ္စည်းတွေပါလို့ရေးသွားခဲ့ပါတယ်။ပြီးတော့သူကဖန်ခင်ရတဲ့သူတွေကိုဆန္ဒပြတဲ့ဥရေရေးရအကူအညီပေးရအဖွဲ့ကိုဒေါ်လာ50တွားလှူပြီးလို့လည်းအကြီးအကျယ်ဝေဖန်ခံရတာပါ။သူဖန်တီးတဲ့ fashion အင်းကြီးအဝတ်ထည်တစ်ခုကဒေါ်လာရာပေါင်းများစွာနဲ့ရောင်းတာဖြစ်ပါတယ်။သူကလူတွေအသားရောင်ခွဲခြားမှုလို့ကိစ္စမျိုးမတရားမှုပပျောက်ရေးကိစ္စမျိုးဆန္ဒပြချိန်မှာဒါရင်နဲ့ရှင်ရဲ့အရင်ကြီးရဲ့သူ့ရဲ့ဆိုင်တွေဖျက်ဆီးခံရတဲ့ကိစ္စထိန်းတင်ပြီးတာအတွက်တောင်းပန်မှကြောင်းပြောသွားရတာပါ။အခုလှူရှာမှုတွေသူအလှူထည့်တာလဲဒေါ်လာ2000ရှိပါပြီလို့သူကဆိုပါတယ်။ Virgil Abloh ဟာကမ္ဘာကျော်ပြင်သစ် fashion design ဖြစ်တဲ့ Louis Vuitton design မှာအမျိုးသားအဝတ်ထည်အသုံးဆောင်ဆိုင်ရာပန်ဒီရညွှန်ကြားရမှုဖြစ်ပါရဲ့ရှင်။ကိုဝင်ဝင်ဝင်နဲ့ချမ်းသာလာတဲ့ကမ္ဘာအငယ်ဆုံးတန်းထောင်ကျဲတထေးဆိုပြီး reality ရုပ်သံ TV star Kylie Jenner ကို2019မတ်လက Forbes Magazine ကကြေညာသွားတာကိုအခုတော့ပြန်ရုပ်သိမ်းသွားပါတယ်။ Courtney INC ကုမ္ပဏီကထုတ်ပြန်တဲ့ကိန်းဂဏန်းတွေကိုပြန်သုံးသပ်ကြည့်ပြီးတော့ Kylie Jenner က Kylie Cosmetic ကုမ္ပဏီကို2019 November မှာအစုရှယ်ယာ50ရာခိုင်နှုန်းနဲ့ဝယ်ထားတဲ့ကိန်းဂဏန်းတွေကိုပြန်ပြုတ်သူတို့သုံးသပ်တာဖြစ်ပါတယ်။ Kylie ရဲ့လုပ်ငန်းကသူ့ရဲ့မိသားစု media တွေနဲ့ force magazine ကိုပြောထားတာအထက်ပို့ပြီးတော့လုံငယ်လေးတွေအမျက်လေးပုံနေတယ်လို့ force magazine ကပြောပါတယ်အခု force magazine ရဲ့ခံမှန်းချက်ရဆိုရင်တော့ Kylie Jenner ကဒေါ်လာ1900လောက်ပဲပိုင်ဆိုင်ချေသွားတယ်လို့ဆိုပါတယ် Kylie Jenner ကတော့ဒီသတင်းဟာမမှန်ကန်တဲ့ကိန်းဂဏန်းတွေတက်ပြီးမခိုင်တဲ့ယူဆချက်တွေကိုခြေခံထားတယ်လို့သူ့ရဲ့ Twitter စာမျက်နှာမှာပြန်ပြီးရေးသွားပါတယ်နိုးနိုးလာခြင်းဘလို့သတင်းမျိုးတွေများလားတွေ့နေရပါလိမ့်ဒီအဖွဲ့ရဲ့ website စာမျက်နှာကလုံးချရမယ်လို့ထင်ထားခဲ့တာဆိုပြီးတော့ Kylie ကသူ့ရဲ့စာမျက်နှာမှာရေးထားပါတယ် Reality ရုပ်သံဇလန်နာမည်ကျော်တွေဖြစ်တဲ့ Kim Kardashian, Khloe နဲ့ Kourtney Rowe နဲ့ Meru Phegwe ညီမဖြစ်တဲ့ Kylie Jenner ဟာ2016ခုနှစ်မှာတော့$29နဲ့အယောင်တိုနှခန်းနေနှခန်းဘေးသားခဲတန်တို့နဲ့ Kylie Cosmetics ဆိုပြီးတော့သူ့ရဲ့ makeup ပစ္စည်းတွေနဲ့ဈေးကွက်ထဲစပြီးတော့ဝင်လာတာဖြစ်ပါတယ်အဲ့ဒီအတိုင်းခင်ကတော့ American ပြည်အောင်စုမှာလူကြည့်များတဲ့ Keeping Up With The Kardashians ဆိုတဲ့ reality ရုပ်သံဇာတ်လမ်းမှာသူ့အမိနဲ့သူ့ညီမတွေအကြောင်းရိုက်ပြတော့အသက်အငယ်ဆုံးဖြစ်တဲ့သူလဲပါဝင်ပြီးတော့လူကြည့်များခဲ့ရပါရှင်ဒီနေ့အစီအစဉ်ကိုရေဒီယိုမှာပတ်စင်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah.ကျောင်းလာရှိရတနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွမ်းမြတ်မောင်ကတလှည့်ပြောပါအောင်မယ်ရှင်။အမေရိကန်ပြည်ထောင်စုမှာရဲဖမ်းဆီးထားခြင်းအတွင်းသေဆုံးခဲ့သူ George Floyd ရဲ့ဦးလောင်းကိုသူ့မွေးရ Texas ပြည်နယ် Houston မြို့မှာဒီကနေ့အများပြည်သူလာရောက်ကြည့်ရှုနှုတ်ဆက်နိုင်မှာဖြစ်ပါတယ်။နောက်ဆုံးအတုပအခမ်းအနားကိုတပ်ဖွဲ့မှပြုလုပ်ပြီးရင်တော့ရုပ်အလောင်းကိုပြုံးနှံမှာပါ။George Floyd သေဆုံးခဲ့ရတဲ့အပေါ်ဆက်ကျင်တဲ့ဆန္ဒပြပွဲတွေ American တဝန်တနည်းကနေကလည်းဆက်ရှိခဲ့ပါတယ်ဆန္ဒပြပွဲတွေက Washington မြို့တော်လွန်ရုံးရေးအတွက်သမ္မတ Trump ကိုယူခဲ့တဲ့ကိန်းလွတ်ချက်အရာတပ်ဖွဲ့တွေကိုစတင်ရုပ်လိမ့်ဖို့သမ္မတကတနည်းကနေတွေကအမိန့်ပေးခဲ့ပါတယ်အခုရပိုင်ဆန္ဒပြပွဲတွေအတွင်းအနာပိုင်နဲ့ဆန္ဒပြသူတွေကြားထိတ်တိုက်တွေးမွေနေအကျဉ်းသာရှိတော့ချိန်မှာတခြားပြည်နယ်တွေကလည်းလွန်ရုံးရေးအရာတပ်ဖွဲ့တွေပြန်လည်ရုပ်သိမ်းနေကြပါတယ်George Floyd သေဆုံးခဲ့တဲ့ Minnesota ပြည်နယ် Minneapolis မြို့မှာတော့ရဲတပ်ဖွဲ့ကိုဖျက်သိမ်းဖို့မြို့ကောင်စီဝင်အများစုပေါ်တူခဲ့ကြပါတယ် Los Angeles နဲ့ New York မြို့တော်ဝင်တွေကတော့ရဲတပ်ဖွဲ့အသွင်စိတ်ကိုဖျက်တောက်ပြီးအများပြည်သူအတွက်တခြားစီစဉ်တွေမှာတုံ့ပြန်ဖို့စီစဉ်နေကြပါတယ် America မှာရဲလက်ချက်နဲ့ George Floyd သေဆုံးခဲ့ရတဲ့အပေါ်ဆန့်ကျင်ဆန္ဒပွဲတွေကမ္ဘာနိုင်ငံတော်များများမှလည်းတနည်းနည်းတွေကကျင်းပခဲ့ကြပါတယ်ဥရောပမြို့ကြီးတွေမှာလုပ်ခဲ့တဲ့ဆန္ဒပွဲတွေသူတို့နိုင်ငံတွေမှာလည်းရှိနေတဲ့လူမျိုးအသားအရောင်ခွဲခြားဆက်ဆံမှုတွေကိုဆန့်ကျင်ဖို့ပေါ်ပြောခဲ့ကြပါတယ်ကိုရီးယား K-pop အဖွဲ့တစ်ခုဖြစ်တဲ့ BTS က Black Lives Matter လှုပ်ရှားမှုအဖွဲ့ကို American Dollar တက်တန်းလှူဒါန်းနေပါတယ်အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့အတွင်းစီကံထိန်းသိမ်းရေးနဲ့ထုံးလုပ်မှုတွေအားလုံးကိုပြင်ဆင်ပြောင်းလဲမဲ့အဆိုပြုချက်ကိုဒီမိုကရက်အမတ်တွေတင်ပြဖို့ပြင်ဆင်နေပါတယ်။ AP သတင်းဌာနရှိတဲ့ Justice in Policing Act ဥပဒေဟူကြမ်းထဲမှာရဲတွေကိုဥပဒေအရအကာအကွယ်ပေးထားတာကိုကန့်သတ်ဖို့နိုင်ငံထဲမှာရဲတပ်ဖွဲ့ရဲ့အလို့အကျွံအင်အားသုံးတဲ့ဖြစ်ရပ်တွေကိုစည်းရင်းပြုစုဖို့အသက်မရှူနိုင်အောင်နောက်ကနေလေဘင်းကိုညှက်တဲ့လောက်ရက်ကိုတားမြစ်ဖို့စားတဲ့အချက်တွေပါဝင်တယ်လို့ AP သတင်းထဲမှာဖော်ပြထားပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါဆင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက်ရေဒီယိုတန်ခွင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.